Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ28ရက်အင်္ဂါနေ့ညပိုင်း 9:30 NIT အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပဲရှင်။မနက်တော့ပါဒီကနေ့ညဖက်အစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဖက်သတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဂျပန်နိုင်ငံမှာတောင်းကားဆောင်နေတဲ့ចောင်းသူတွေလူစုလူတယောက်ကဓာတ်နဲ့ဝင်ထိုးတဲ့အတွက်အလူသားတူဦးနဲ့ចောင်းသူတွေတူဦးသေဆုံးသွားပါတယ်အင်ဒိုနီးရှားနိုင်ငံမှာဆွေရထီတန်းတာဝန်ရှိသူ၄ဦးကိုလုကြံတပ်ဖြတ်ဖို့ဂျက်စီမူးနဲ့သမ္မတရွေးကောက်ပွဲအပြီးအဒီကရုံတွေကြားဆက်ဆက်နေနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်မလေးရှားနိုင်ငံကိုတရားမဝင်ရောက်လာတဲ့ဆွန်ပီပစ္စည်းတန်းချင်းအတော်များများကိုမူရင်းလာတဲ့နိုင်ငံတွေစီပြန်ပို့မယ်လို့တာဝန်ရှိသူတူကပြောပါတယ်ဒီတဲ့တွင်လည်းဒုတိယစိတ်ဝင်စားဖို့ထိတန်းတဲ့တွင်ကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။မိုရင်းကာလာရောက်လာတာကြောင့်ရခိုင်စစ်ဆောင်စခန်းတွေမှာနေထိုင်စားတောက်ရည်တာမကကလေးတွေရဲ့ပညာသင်ကြားရေးအတွက်ပါအခက်အခဲတွေရှိနေတယ်ဆိုတဲ့တင်မှာကတော့
အခုကမိုးရတီကလေးဝင်နေပြီဆိုတော့နေဖို့ထိုင်ဖို့စားဖို့တောက်ဖို့ကကျွန်တော်လူရတီချက်ပို့ပြီးတော့အခက်အခဲချက်တွေရှိနေတယ်။စစ်ဆောင်စခန်း
လူမှုကွန်ရီရဲ့အဖွဲ့ဝင်ကိုဘက်ကပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားကြမှာပါ။ဒါပြင်မြစ်ဆုံစီမံကိန်းစာချုပ်ကိုတလအတွင်းပြည်သူတွေကိုပွင့်လင်းမြင်သောစာထုတ်ဖော်ပေးဖို့လှုပ်ရှားတက်ကြွသူတွေတောင်းဆိုလိုက်တဲ့တဲ့တဲ့နဲ့တရင်အတူရောင်တရင်မားတွေကိုရည်ရွယ်ချက်ရှိဖြန့်ချိနေတယ်လို့တရင် website ရည်ရွယ်ချက်နဲ့ဖြန့်နေတဲ့တရင် website ဆာမျက်နှာ30ကျော်ကိုတရင်မီဒီယာကောင်စီကကြေညာလိုက်တဲ့တဲ့အပြည့်စုံကိုကြားမှာပါ။ဒုတိယပိုင်းနိုင်ရွယ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မအီတန်းစင်တို့ကပြောပြပေးကြပါအောင်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့တော်နာမှာဒီကနေ့လူတယောက်ကဓာတ်နဲ့လိုက်ထိုးတာကြောင့်အမျိုးသားတယောက်နဲ့အကြောင်းသူလေးတူဦးသေဆုံးပြီးနောက်ထပ်18ယောက်ထပ်မနေတရန်ရသွားပါတယ်။ကာဝါဆာကီမြို့နာမှာအကြောင်းသူလေးတစုဟာတခြားခီးတွေတွေနဲ့တူဘတ်စကားမှတ်တိုင်မှာကားဆောင်နေတဲ့အချိန်လက်တစ်ဖက်စီမှာဓာတ်တစ်ချောင်းစီကင်ထားတဲ့လူတယောက်ကမင်းတို့ကိုငါတတ်မယ်လို့အော်ပြီးလူအုပ်ထဲကိုဓာတ်နဲ့ဝင်ထိုးတာပါ။အသက်50ပတ်ဝန်းကျင်အဲ့ဒီလူကလည်းသူ့လည်းပင်သူဓာတ်နဲ့ထိုးပြီးတတ်တည်သွားတယ်လို့ NHK ဂျပန်ရုပ်သံသတင်းဌာနကပြောပါတယ်။သေဆုံးသောသူတွေဟာအသက်12နှစ်အရွယ်ចောင်းသူလေးတူနဲ့ကားဆောင်နေတဲ့အထက်ကတခြားចောင်းသူလေးတူရဲ့ဖခင်ဖြစ်သူအသက်39နှစ်အရွယ်မျိုးသားတို့ဖြစ်ပါတယ်။ဒဏ်ရာသူတွေထဲမှာ3ယောက်ဟာစိုးဝင်ရတဲ့ဒဏ်ရာတွေရထားကြပါတယ်။ဘာကြောင့်ဒီလိုတိုက်ခိုက်တာလဲဆိုတဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကမသိသေးပါဘူး။ဂျပန်နိုင်ငံဟာလက်နက်တိုက်ခိုက်တပ်ဖြတ်တာတွေအဖြစ်အနည်းဆုံးတိုင်းပြည်တစ်ခုဖြစ်ပေမဲ့တပ်ဖြတ်မှုကြီးတွေဖြစ်ခဲ့ကြတာတော့ရှိပါတယ်။2016ခုနှစ်ကဖြစ်ရတဲ့ခုမှဆိုရင်မတန်ဆွမ်းလူနာကုသဆောင်တစ်ခုကိုလူတစ်ယောက်ကဝင်လာပြီးလူနာ16ယောက်ကိုဓားနဲ့ထိုးတတ်ခဲ့မှုပါတယ်။
ဂျပန်နဲ့အမေရိကန်ကြားမှာစီရင်ပူပေါင်းဆောင်ရွက်မှုတွေကိုတွန်းမြင့်လှုပ်ဆောင်သွားမယ်လို့ဒေါ်နယ်ထရန့်ကဂျပန်နိုင်ငံကိုသွားခဲ့တဲ့လူရဲကြခီးစဉ်ပြီးမှပြောသွားပါတယ်။ဒေါ်နယ်ထရန့်ကိုဒီကနေ့မနက်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက GS ခါကလေရင်တစ်သင်းမောပေါ်မှာအဲ့ခံပါတယ်။ပစိဖိတ်သမုဒ္ဒရာထဲမှာတရုတ်နိုင်ငံဘက်ကစီအရခိုင်မာရဲ့တည်လာတဲ့ပုံမှာနှစ်နိုင်ငံကောင်းဆောင်နေဆွေးနွေးနေတာကိုသိတာပြီးမယ်လေတရုတ်နိုင်ငံရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒေတာတွင်လုံခြုံရေးအနေထားဟာအကြီးကျယ်အလေးနက်ထားမဲ့အခြေအနေလို့ဂျပန်ဝန်ကြီးချုပ်အာဘေကပြောပါတယ်။ဒေါ်နယ်ထရမ့်ကတော့နောက်ထပ် F-35 တိုက်တင်150ကိုဂျပန်နိုင်ငံကဝယ်ယူမှာဖြစ်တဲ့အတွက်ဒေသတွင်းနဲ့ဒေသတွင်းနဲ့နိမိတ်ကျော်ရှုပ်ထွေးနေတဲ့ချင်းချောက်မှုတွေကိုခုခံကာကွယ်ဖို့အထောက်အပံ့ဖြစ်စေမယ်လို့ပြောဆိုသွားပါတယ်။ဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကဂျပန်နိုင်ငံဟာကာကွယ်ရေးအတွက်အမေရိကန်တပ်တွေကိုအားကိုးအားထားပြုနေခဲ့တာပါ။ဂျပန်ကျွန်းစုတွေကကျွန်းနဲ့ကျွန်းကိုတရုတ်ကမျက်စိကျနေပြီးတော့စီးရီးယားအင်အားပြတာတွေလှုပ်လာနေတာကြောင့်ကျွန်းစုတွေရဲ့အရှေ့ဘက်မှာဂျပန်လေတဲ့အင်အားတိုးချဲ့ဖို့လိုတဲ့အကြောင်းဝန်ကြီးချုပ်အာဘေနဲ့နှိစက်တဲ့သတင်းရကဖီဝေကိုပြောပါလိမ့်။တမန်ထွေမြကြီးစင်တွင်မှာဂျပန်နိုင်ငံနဲ့ကုန်သွယ်သဘောတူညီချက်အပြီးသက်ချုပ်ဆိုတာမျိုးတော့မလုပ်ခဲ့ပါဘူး။ဇူလိုင်လမှာကျင်းပမဲ့ဂျပန်လွှတ်တော်ရွေးကောက်ပွဲတွေပြီးတဲ့အထိရွှေ့ဆိုင်ထားမဲ့အကြောင်းတမန်ထွေကပြောဆိုထားပါလိမ့်
။အထင်ပြချဆောင်မှုကကာယောဂါဆုလို့ဖြစ်နေပြီးဖိနှိပ်မှုလည်းပြင်းထန်လာတဲ့မြောက်ကိုရီးယားနိုင်ငံမှာနိုင်ငံသားတွေဟာဘဝရှင်သန်ရေးအတွက်တာဝန်ရှိသူတွေကိုလက်ထိုးနေကြရတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဒီကနေ့ထုတ်အစီအစဉ်ကစားထဲမှာဖော်ပြထားပါတယ်။မြောက်ကိုရီးယားဆွေရကတော့ဒါဟာနိုင်ငံရေးပြောကပါတဲ့အစီအစဉ်ဖြစ်တယ်ဆိုပြီးပယ်ချပါတယ်။နေစဉ်နေတိုင်းစားတောက်ရေးအတွက်ရုန်းကန်နေကြရတဲ့လူတို့ကိုဖမ်းမယ်ထောင်ချမယ်စသဖြင့်တာဝန်ရှိသူတွေကချင်းချောက်ပြီးငွေညှစ်ကြတယ်လို့အစီအစဉ်မှာဖော်ပြထားပါတယ်။အထူးသဖြင့်တော့ပုံမှန်မဟုတ်တဲ့စီးပွားရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသူတွေပိုပြီးခံကြရပါတယ်။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးလာသူ200ကျော်ကပြန်ပြောပြတဲ့အချက်တွေပေါ်အခြေခံပြီးဒီအစီအစဉ်ကိုပြုစုထားတာပါ။ဒီလိုအစီအစဉ်မျိုးတွေဟာလှုပ်ကြံထားတာထက်မပိုပါဘူး။သူတို့တို့ဝင်ငွေရဖို့တောင်မှမဟုတ်ဖိအားပေးတာဖျားယောင်းသွေးဆောင်တာခံရတဲ့ထွက်ပြေးခိုလုံလာသူတွေလို့ဆိုတဲ့သူတွေကလုံခြံပြီးပြောဆိုချက်တွေပေါ်အမြဲတမ်းအခြေခံထားတာကြောင့်ဖြစ်ပါတယ်လို့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်အဖွဲ့က Riders သတင်းဌာနကိုပို့တဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြောက်ကိုရီးယားမှာလူသားပေးဒုက္ခကြက်တဲဆက်ရတာဟာနျူကလ িয়ার နဲ့ပဲ့တင်းတုံးကြီးအစီအစဉ်တွေကြောင့် 2006ခုနှစ်ကတည်းကကုလသမဂ္ဂကချမှတ်ထားတဲ့တန်ခတ်ရေးချူမှုတွေကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားကပြတင်ပြောဆိုပါတယ်
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတရာဟုကအစိုးရတတိယမဖွင့်နိုင်တဲ့အတွက်လွှတ်တော်ရွေးကောက်ပွဲတွေကျင်းပရမယ့်အလားအလာပုံနှိပ်လာပါလိမ့်။နောက်ဆုံးအဆင့်နှစ်ဆင့်မှာအတည်ပြုနိုင်ရင်တော့စက်တင်ဘာလ18ရက်နေ့မှာရွေးကောက်ပွဲအသစ်ကျင်းပဖို့အစီအစဉ်မဲ့အကြောင်းအမတ်တွေကအင်္ဂါနေ့တုန်းကမေးပေးအတည်ပြုလိုက်ပါတယ်။တခြားပါတီတွေနဲ့ပေါင်းပြီးတော့ညွန်ပေါင်းအစိုးရဖွဲ့ဖို့သဘောတူညီချက်ရယူဖို့နေတရာဟုကဗိုလ်လူနေတီအချိန်ပေးထားပြီးတော့ဒီလိုသဘောတူညီချက်မရရင်တော့တခြားတယောက်အစိုးရဖွဲ့ဖို့အခွင့်အရေးပေးပြီးတော့ရွေးရတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်နေတရာဟုအနေနဲ့ညွန်ပေါင်းဖွဲ့နိုင်ဖို့အလားအလာကလည်းပြိုင်ဘက်ဖြစ်လိုက်မဟာမိတ်ဖြစ်လိုက်ဖြစ်နေတဲ့ကာကွယ်ရေးဝန်ကြီးဟောင်းအဗစ်ဒေါ်လီဘမန်ကြောင့်အထမမြောက်ဖြစ်ခဲ့ရပါတယ်။ Israel စစ်တပ်မှာ Ultra Orthodox လူငယ်အမျိုးသားတွေကိုတခြား Jew အမျိုးသားတွေနီးတူစစ်မှုထမ်းစီရင်သွင်းဖို့ဥပဒေတွေပြဋ္ဌာန်းဖို့လီဘမန်ကတောင်းဆိုထားတာဖြစ်ပြီးတော့တစ်ဖက်မှာလည်းဝန်ကြီးချုပ်နေတရာဟုရဲ့မဟာမိတ် Ultra Orthodox တွေကတော့အခုလက်ရှိပြဋ္ဌာန်းထားတဲ့အတိုင်းစစ်မှုထမ်းစီရင်သွင်းမှုကင်းလွတ်ခွင့်ကိုဆက်ပြီးတော့ထားရှိစေချင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နေတရာဟုရဲ့အာဏာရ Likud Party ကအမတ်120ရှိတဲ့လွှတ်တော်မှာအမတ်255နေရာအနိုင်ရခဲ့တဲ့အဖွဲ့ဖြစ်လာခဲ့ပေမဲ့လေပါတီငယ်လေးတွေရဲ့မဟာမိတ်အဖွဲ့ကလွှတ်တော်ထဲမှာအမတ်65နေရာနဲ့အများစုကိုထိန်းချုပ်ထားတဲ့အနေထားမှာရှိနေပါတယ
်။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနေ့ရမှာလိုင်းလိုက်မီတာ190 kHz 1500လေးပြောထုတ်လွှင့်ပေးပါလိမ့်ရှင
်။ဒီရီကနေအင်္ဂါညဘက်တရနေ့ကိုတိုက်ဆက်ပြီးတော့ပြောပြနေပါဗျ။အင်ဒိုနီးရှားအစိုးရတာဝန်ရှိသူ၄ဦးကိုလောက်ကျန်တက်ဖြတ်ဖို့အကြံစီတစ်ခုနဲ့သမရယူကောက်ပွဲအပြီးဂျကာတာမြို့တော်မှာပြီးခဲ့တဲ့တင်ဘက်ကဖြစ်ခဲ့တဲ့အထူးဂရုတွေကြားဆက်ဆက်ရှိနေနိုင်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။လောက်ကျန်တက်ဖြတ်ဖို့ပြင်မှတ်ထားခံရသူတွေကတော့လူညုံရေးဆိုင်ရာအကြီးအကဲဝီရန်တိုထောက်လွှင့်ရေးအကြီးအကဲဘူဒီကူနာဝမ်ရည်ကြောင်းတော်လာရေးဆိုင်ရာဝင်ကြီးလူဟတ်ပန်ဂျာတန်နဲ့သမရဂျိုကိုဝီဒိုတို့ရဲ့အထူးအကြံပေးပုဂ္ဂိုလ်ဂိုရီးစ်မဲတို့ဖြစ်တယ်လို့ရဲချုပ်တီတိုကာနာဗီယန်ကဒီကနေ့သတင်းတော်တွေကိုပြောပါတယ်။အဲ့ဒီအကြံစီနဲ့ဆက်ဆက်ရှိသူ6ဦးကိုတင်းလာဒီမှာဖမ်းလိုက်ပြီးတဲ့နောက်လှုပ်ကြံမှုပြတ်မှတ်ထားခံရသူတွေဘယ်သူတွေဆိုတာပေါ်လာတာလို့ရဲချုပ်ကပြောပါတယ်။လှုပ်ကြံမဲ့အစီအစဉ်ဟာလူတွေကြောက်ရွံ့သွားအောင်လုပ်ဖို့ရည်ရွယ်တာလို့သတင်းစာရှင်းလင်းပွဲမှာရဲချုပ်ကာနာဗီယန်နဲ့အတူပါတဲ့လူညုံရေးဆိုင်ရာအကြီးအကဲဝီရန်တိုကပြောပါတယ်။လူညုံရေးတပ်ဖွဲ့တွေနဲ့သမရလောင်ပရာဘိုဘိုစုပြန်တိုးကိုထောက်ခံသူတွေကြားဂျကာတာမြို့တော်မှာနှစ်ညဆက်တက်ရုံးဝင်းစံကပ်ဖြစ်ရတွေအတွင်းလူ၈ယောက်တဲ့မင်းနဲ့တေဆုံးပြီးတော့ရာပေါင်းများစွာဒဏ်ရာရပါတယ်။မစ္စတာစုပြန်တိုးဟာအထူးတပ်ဖွဲ့ဗိုလ်ချုပ်ကြီးအောင်တူဖြစ်ပြီးအေဘီလာ၁၉ရက်နေ့သမရရွေးကောက်ပွဲမှာသမရဦးတိုးတိုးကိုရေးနှင်းခဲ့ပေမဲ့ရွေးကောက်ပွဲရလဒ်ကိုလက်မခံသေးပါဘူး။
ပါကစ္စတန်နိုင်ငံတောင်ပိုင်းပြည်နယ်တခုမှာ HIV ရောဂါပိုးအကြီးမားဆုံးပြန့်နှံ့ကူးစက်နေပြီးတော့ကလေးငယ်အများစုဖြစ်တဲ့လူပေါင်း900ကျော်ပြီးခဲ့တဲ့တစ်လအတွင်းမှာရောဂါပိုးကူးစက်ခံခဲ့ရပါတယ်။ဒီအခြေအနေကိုတုံ့ပြန်လှုံ့ဆော်ဖို့အတွက် American ပြည်အောင်စုနဲ့ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကကြွမ်းကျင်သူတွေပါတဲ့ပူးတွဲအဖွဲ့တစ်ဖွဲ့ကိုဒီကနေ့မှပဲပါကစ္စတန်ကိုရောက်သွားကြပါတယ်။ယောဂါဘူကူးဆက်ပြင်းနေတဲ့ပထမဆုံးဖြစ်ရကိုလာခနာမြို့မှာဧပြီ25ရက်နေ့တုန်းကသိခဲ့ရပြီးခြင်းကလေးကဆိုရင်လူပေါင်း 12,000 နီးပါးသွေးစစ်ပေးခဲ့ပြီးပါပြီ။လာခနာမြို့ဟာခမန်းကြီးလူကြီးတသန်းခွဲရှိပြီးတော့စစ်ပြည်နယ်ထဲမှာရှိတာဖြစ်ပါတယ်။အဲ့မြို့မှာအရင်တုန်းကလည်းဒီ HIV ယောဂါဘူကူးဆက်ပြန့်ပွားမှုတိတ်မကြီးပေမဲ့အချိန်ချင်းဖြစ်ခဲ့ပူပါတယ်။ယောဂါပိုးရှိမရှိစမ်းသပ်ပေးတဲ့လုပ်ငန်းကြီးတစ်ခုကိုဆက်လုပ်နေပြီးတော့ဒီနေ့တနေ့ကိုလူရပေါင်းများစွာလာပြီးတော့စမ်းသပ်ကြတယ်လို့လည်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါလိမ့်။သူတို့ဒေသမှာ HIV ကယောဂါပိုးကူးစက်နေတဲ့အကြောင်းရုပ်သံတင်တွေမှာတွေ့ခဲ့ရပြီးတဲ့နောက်သူတို့သဘောနဲ့တူလာပြီးတော့စစ်ကြတာလို့ပြောပါလိမ့်။ HIV ယောဂါတိုက်ဖျက်ရေးကုလသမဂ္ဂအေဂျင်စီ UNAIDS ရဲ့ပါကစ္စတန်နဲ့အာဖဂန်စ္စတန်ဆိုင်ရာညွှန်ကြားရေးမှူးဒေါက်တာမာရီယာအယ်လနာ G ဖီလီယိုဘိုရိုမီယိုကတော့ယောဂါပိုးကူးစက်ခံရသူရဲ့80ရာခိုင်နှုန်းကျော်အသက်15နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ပြောဆိုနေပါတယ
်။ပြန်အသုံးပြုလို့မရတဲ့စွန့်ပစ်ပလတ်စတစ်ပစ္စည်းမက်ထရစ်တန်ချိန်3,000လောက်ကိုအမေရိကန်၊ဗြိတိန်၊ကနေဒါနဲ့ဩစတြေးလျစတဲ့နိုင်ငံတွေစီကိုပြန်ပို့မယ်လို့မလေးရှားနိုင်ငံကပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေအမိုက်ပစ်တဲ့နေရာတခုဖြစ်လာမယ့်အရေးကိုဒါစီဖို့အတွက်အခုလိုလှုပ်ဆောင်နေတဲ့သဘောပါပဲ။စွန့်ပစ်ပလတ်စတစ်ပစ္စည်းတွေတင်သွင်းတော့ကိုတရုတ်ကပြီးခဲ့တဲ့နှစ်မှာပိတ်ပင်လိုက်ပြီးတဲ့နောက်မလေးရှားနဲ့ဖွံ့ဖြိုးဆဲနိုင်ငံအတော်များများကိုအဲ့ဒီအမိုက်တွေရောက်လာကြတယ်လို့မလေးရှားသဘာဝပတ်ဝန်းကျင်ရေးရာဝန်ကြီး UB ရင်းကပြောပါတယ်။အစိတော်ဖြစ်စီပြီးညဉ့်ညမ်းနေတဲ့စွန့်ပစ်ပစ္စည်းတွေထည့်ထားတဲ့ဂုံတစ်တာလုံး60ကိုမလေးရှားနိုင်ငံတွေကတရားမဝင်တိုးလောင်တဲ့နေရာတွေစီကိုပို့ဖို့ခိုးသွင်းလာခဲ့ပြီးအဲ့ဒါတွေကိုမှုရင်းလာတဲ့နိုင်ငံတွေစီပြန်ပို့မယ်လို့ဝန်ကြီး UB ရင်းကပြောပါတယ်။ ဒီလအစောပိုင်းတော့ကလည်းစွန့်ပစ်ပစ္စည်းကုန်တစ်တာ၅လုံးကိုစပိန်နိုင်ငံစီမလေးရှားအစိုးရကပြန်ပို့ခဲ့ပါသေးတယ်။ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုပြန်ပြီးအသုံးပြုဖို့လုပ်တဲ့မလေးရှားနိုင်ငံတော်ကတရားမဝင်နေရာ100ကျော်ကိုအစိုးရကပိတ်ပစ်ခဲ့ပါတယ်။
လက်ရှိအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီလာမယ့်ဇာတာပတ်နေ့မှာဝန်ကြီးချုပ်ဒုတိယသက်တမ်းအဖြစ်ကျန်းသစ်စာချင်းကျိုးတင်ဆိုပွဲကိုပါကစ္စတန်ဝန်ကြီးချုပ်အစ်မရာခမ်ကိုဖိတ်ကြားမှာမဟုတ်တဲ့ကြောင်းအိန္ဒိယအစိုးရတောင်းရှိသူတွေကပြောပါတယ်နျူကလ িয়ার လက်နဲ့ပိုင်ဆိုင်ထားကြတဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေတဲ့အချိန်လေးပေါ်လင်းစီပါတယ်ဟိန္ဒူဘာသာဝင်အများစုရှိတဲ့အိန္ဒိယနိုင်ငံနဲ့မွတ်စလင်ဘာသာဝင်အများစုရှိတဲ့ပါကစ္စတန်နိုင်ငံတို့ကြားမှာဗြိတိန်ကိုလိုနီလက်အောက်ကနေလွတ်ချိန်1948နှစ်ကစပြီးတော့စစ်ပွဲ3ချိန်ဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအိန္ဒိယပိုင်နယ်မြေညှင်းပွားမှုဖြစ်နေတဲ့ကက်ရှမီးယားဒေသတွင်းကအိန္ဒိယရဲအယောက်40လောက်ကိုပါကစ္စတန်ခြေစိုက်စစ်သွေးကြွအဖွဲ့ကအတိအကျဘုံဖောက်ခွဲမှုဖြစ်ပွားခဲ့ရတာနေပြီးတော့စစ်တုထမြောက်စစ်ပွဲဖြစ်လို့နေပါကြုံခဲ့ရပါတယ်အခုကျင်းပပြီးစီးခဲ့တဲ့အိန္ဒိယရွေးကောက်ပွဲမှာအနိုင်ရပြီးတော့ဒုတိယအကြိမ်ဝင်ကြီးချုပ်တက်တန်းဖြစ်မေလ30မှာကျင်းပမယ်ကျန်းသစ္စာကျင်းစုပွဲခန္ဓာကိုတက်ရောက်ဖို့ဝင်ကြီးချုပ်နရိန္ဒရာမိုဒီကဘင်္ဂလားပင်လယ်အော်နိုင်ငံများနည်းပညာနဲ့စီးပွားရေးဆိုင်ရာကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေး BIMSTEC လို့ခေါ်တဲ့အဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်ဒေတာရင်းတောင်ပိုင်းနဲ့ရှေ့တောင်အာရှက BIMSTEC 6နိုင်ငံဖြစ်တဲ့မြန်မာ၊နီပေါ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊သီးဝိလင်္ကာနိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ဖို့ဖိတ်ကြားထားပါတယ်။မြန်မာနိုင်ငံခေါင်းဆောင်ဘယ်သူကတက်ရောက်မလဲဆိုတာကိုတော့ထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူးရှင်
။ရိုမေးနီးယားနိုင်ငံမှာအရှိန်အဟုန်အကြီးဆုံးသူတွေကတဦးကိုအချင်းပြတ်ချစားမှုအာဏာအလွဲသုံးစားလုပ်မှုတွေနဲ့ထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်။အာဏာရဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင်လီဗီယူဒရက်ဂနီယာကိုရိုမေးနီးယားတရားဝင်ချုပ်ကတနင်္လာနေ့မှာပြစ်ဒဏ်ချမှတ်လိုက်တာပါ။ပါတီအတွက်လှုပ်လှုပ်ပေးနေတဲ့မျိုးသမီးနှစ်ယောက်ကိုမိသားစုတစ်စုရဲ့လူမှုဖူလုံရေးဝန်ကြီးစီးရင်ထဲမှာထည့်သွင်းခဲ့တဲ့အတွက်ဒရက်နီးယားမှာအပြစ်ရှိကြောင်းပြီးခဲ့တဲ့နှစ်ကဆုံးဖြတ်ထားတာပါဥရောပထုတ်တော်ရွေးကောက်ပွဲမှာဒရက်နီးယားရဲ့ပါတီအကြီးအကျယ်အရေးနှင်းခဲ့ပြီးနောက်တည့်မှာပဲသူ့ကိုအခုလိုထောင်တန်းချမှတ်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တင်တွေကိုခွချကျော်သိန်းနဲ့မအီသန်စင်တို့ကြီးညာပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet seminar burmese.voanews.com နဲ့ Facebook seminar VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်။ရှိခိုင်ပြည်နယ်ကစစ်ရှောင်စခန်းတွေမှာမိုးရင်းကာလာရောက်နေပြီဖြစ်တယ်လို့စားတောက်နေထိုင်ရင်းနဲ့ကလေးတွေပညာသင်ကြားရေးတွေမှာအခက်အခဲတွေတွေ့ကြုံနေရပါတယ်။ရှိခိုင်ပြည်နယ်အစိုးရအနေနဲ့ဒုက္ခသည်ကုညီဆောင်ရှောက်ရေးစခန်းတည်ဆောက်ပေးဖို့စီစဉ်နေတယ်ဆိုပေမဲ့လက်ရှိအကောင့်ထဲမဖော်နိုင်နေတယ်လို့နေထိုင်ရေးတွေမှာပါအခက်အခဲရှိနေတယ်လို့ကုညီပေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်ရှောင်စခန်းကကလေးတွေပညာသင်ကြားရေးအပိုင်းမှာနှိစရာကျောင်းတွေမှာအနံဖို့ပညာရေးဌာနကနေစီစဉ်ထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရတိတောင်မြို့နယ်တွင်းကစစ်ရှောင်စခန်းတွေမှာစစ်ဘေးရှောင်ဒုက္ခသည်တွေစားဝတ်နေထိုင်ရေးအခက်တွေနဲ့ကြုံနေရတယ်လို့လူမှုကူညီပေးရေးဖွဲ့ဝင်ကိုဘက်ကာကအခုလိုပြောပါတယ
်အခုကမိုးရတီကဲဝင်နေပြီဆိုတော့နေဖို့ထိုင်ဖို့စားဖို့သောက်ဖို့ကကျွန်တော်လူရတီချက်ပို့ပြီးတော့အခက်ကြီးအချက်ကြီးရှိတယ်စစ်ရှောင်စခန်းလေးမြို့ပေါ်မှာဆိုတော့၄နေရာလောက်ရှိတယ်မြို့ပေါ်မှာဆိုတော့နေမှာဆိုအဲခြေကျော်လောက်ရှိတယ်ဦးဖောက်တို့စေခုံးနိုင်တို့ပေးစတူတို့ခံမိုက်ကြီး3,000-4,000လောက်ရှိနေတယ်ကျွန်တော်မြို့ပေါ်မှာတက်တော့ဘွားက900ကျော်ရှိ
မေလာနောက်ဆုံးပတ်ဟာကျောင်းနေကလေးတွေကျောင်းအပ်နိုင်ရမယ့်အချိန်လည်းဖြစ်ပါတယ်စစ်ဆောင်စခန်းတွေမှာရှိတဲ့ကလေးတွေကျောင်းအပ်နိုင်ရေးမှာအခုထိမပြေလည်သေးဘူးလို့ကိုဘက်ကာကပဲဆက်ပြောပါတယ
်ကလေးတွေကိုဒီမှာကျောင်းထားပေးမယ်ကျောင်းကိုတက်လို့ရအောင်ဒီမှာမတက်ရှင်တဲ့ကလေးတွေကများတယ်မသိကြသေးဘူးကျောင်းထားပေးမှာလည်းအခုဆိုရင်ကလေးကလည်းရောမှာပဲတက်ရှင်နေရောမှာပဲလေရှင်ရောလည်းပြန်လို့မရကျောင်းလေးရေခလေးရေကများတယ်ခမ်းမကြီးကျောင်းလေး2000နီးပါးလောက်ရှိနေတယ်ပြောကြ
ရခိုင်ပြည်နယ်တွင်းစစ်ဆောင်စခန်းတွေကလေးတွေအနေနဲ့နိစ္စရာကျောင်းတွေမှာကျောင်းအပ်နိုင်နိုင်ကြောင်းဒီကနေ့မှာပြည်နယ်ပညာရေးမှူးမြို့နယ်ပညာရေးမှူးတွေနဲ့တွေ့ဆုံညှိနှိုင်းထားကြောင်းကျောက်တော်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးတီဟာစောကပြောပါတယ်
ပြည်ထောင်စုဌာနကလည်းကျွန်တော်ကြည့်ထားတော့ရှိပြည်ထောင်စုဌာနကကြည့်ပြီးမှအဲ့ကလေးတွေအားလုံးကိုညီကြရကျောင်းတွေမှာဒီကလေးတွေလက်ခံလုပ်ကြရလေအားလုံးခါတော့ရှိတယ်ဒီနေ့မှတော့အန္တရာယ်ပညာရေးမှူးနဲ့လည်းတွေ့တယ်ပြည်ထောင်စုဌာနနဲ့လည်းတွေ့တယ်ဒါလို့ဒီအဆောက်အဦအဆောက်အဦမလုံးဘူးဆိုလို့ရှိရင်ယာယီအဆောက်အဦတွေလုပ်ကြည့်လို့ကပြည်ထောင်စုပညာရေးကတော့စီမံပေးမယ်လို့ပြောတ
ယ်ရခိုင်ပြည်နယ်ဆိုရအနေနဲ့စစ်ပေးရှောင်နေရတဲ့သူတွေအတွက်ရသိတောင်မြို့နယ်မှာတောင်းတရားနဲ့ရွာသိကေရွာမြောက်ဦးမြို့နယ်မှာတိန်ညူနဲ့သမရိရွာဘုံနုကျွန်းမြို့နယ်မှာအသက်မြင့်လဲနဲ့တာစီရွာမင်းပြမြို့နယ်မှာနှစ်သိန်းရွာဝူရီတောင်မြို့နယ်မှာမြောင်းနန်းနဲ့အထက်ကျွဲချုံမော်ရွာတို့မှာစစ်ဘေးရှောင်စခန်းတွေကိုတည်ဆောက်ပေးဖို့စီစဉ်ထားပါတယ်။ဒါပေမဲ့စစ်ဘေးရှောင်စခန်း40ကျော်ရှိနေတဲ့မြောက်ဦးမြို့နယ်တွင်းမှာတော့စစ်ရှောင်စခန်းတည်ဆောက်ရေးမှာလက်ရှိအကောင့်ထဲမဖွင့်နိုင်သေးသလိုစစ်ရှောင်တွေစားဝတ်နေရေးအခက်အခဲရှိနေတယ်လို့အရေးပေါ်ကူညီပေးရေးဖွဲ့ဝင်ဒေါက်တာသွန်းနီဝင်းကပြောပါတယ်။ ဒီကနေ့အစိုးရအနေနဲ့ဒုက္ခတဲ့ပုံချောက်တဲ့စခန်းဖွင့်မဲ့လို့ကျွန်တော်တို့ပြောတာလို့ရှိလို့ရှိတယ်။ဒါမှမဟုတ်အချင်းအကောင့်တွေပုံမဲ့ဆိုတော့ကြည့်ကြည့်ကြတော့မကြည့်သေးဘူး။လုံးလုံးစီတော့မနက်ကလည်းကျွန်တော်တို့ဒီစခန်းတစ်ခုကကျွန်တော်တို့ပုံဆက်တဲ့ဆွဲတောင်းရဲ့အချင်းနဲ့မကောင်းဘူးသူတို့မှစံပြက်လာနေတဲ့အနေထားရှိတယ်ဆိုတော့ပုံဆက်ပြီးတော့ကျွန်တော်မိုးရွှန်းကာလာတို့သူတို ကျွန်တော်တို့ကိုယ်တိုင်ကိုယ်တွေကြပိတ်မိနေတဲ့ရွာတွေလည်းများပြားရှိနေပါတယ်အစိုးရကနေဒုက္ခသည်ကူညီဆောက်ရှောက်ရေးစခန်းစောက်ပေးဖို့အစီအစဉ်မရှိတဲ့ပုံမှာကြောက်တော့ကူညီရေးဖွဲ့ဝင်လူထုစော်ဝင်းကခုလိုပြောပါတယ်။
ဒီကြောင့်လည်းအစာအုပ်တွေဖောက်ဖို့အစီအစဉ်ကြားတယ်ကျွန်တော်တို့တော့မကြမ်းမိသေးဘူးဆော့မြူတွေကဆက်ချောင်းတွေနဲ့နေရာရှိဘူးစားရတာလည်းမရှိဘူးအရှာဆက်ချောင်းမဟုတ်တဲ့လူတွေလေရာလုံးငယ်လောက်ကိုလေရာထွေရဲ့တော့တယ်ကိုလိုလေးကိုအခက်အခဲဖြစ်နေဘူးနေရာကမင်းနေရာပေါ့အဲ့တန့်ဆိုတော့တုံးဖောက်ဝင်ကျင်တော့ရှိတယ်ကြောက်တော့မြို့နယ်မှာကန်စောက်တောင်မင်္ဂလာမဟာမုဏိနီးကညောင်ချောင်းဝါတောင်စ
ဆိုဝင်းကပြောပါတယ်စစ်ချောင်စခန်းနေဒုက္ခသည်တွေကိုဒေသခံလူမှုဖွဲ့စည်းတွေကနေကူညီမှုတွေပေးဆောင်နေပြီးအစိုးရဘိုင်းကနေကူညီမှုအားနည်းနေတယ်လို့ဒုက္ခသည်ကော်မတီတွေကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာတင်းနှစ်ဆဘိုင်းကနေအခုမေလအထိမြန်မာစစ်တပ်နဲ့ရခိုင်အီလက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေခဲ့ပါတယ်တိုက်ပွဲတွေကြောင့်မြို့နယ်ချောင်းမြို့နယ်ကကြေးဝါ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ာမြစ်ဆုံစီမံကိန်းစာချုပ်ကိုတလအတွင်းပြည်သူတွေကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စီမံကိန်းစာချုပ်ကိုတရားဝင်မှိတ်တူကူယူခွင့်ပြုဖို့မြစ်ဆုံစီမံကိန်းအပြေးတိုင်းဖျက်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်ပါတယ်လက်ရှိအရတအစိုးရလက်ထက်မှာမြစ်ဆုံစီမံကိန်းကိုအပြေးတိုင်းရပ်ဆိုင်ဖို့မျှော်လင့်ခဲ့ပေမဲ့ဖြစ်မလာဘူးလို့ဆိုပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်မြစ်ဆုံစီမံကိန်းစာချုပ်ကိုပြည်သူကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စာချုပ်ကိုတရားဝင်မိတ္တူကူယူခွင့်ပြုဖို့ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြစ်ဆုံစီမံကိန်းပြီးတိုင်းဖျက်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်တာပါမြစ်ဆုံစီမံကိန်းပြီးတိုင်းဖျက်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးခင်စိုးက
ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ဘက်မှတာဝန်ရှိသူများနဲ့တရုတ်ပြည်သူသမ္မတနိုင်ငံတော်ဘက်မှတာဝန်ရှိသူများနှစ်ဦးနှစ်ဖက်ချုပ်ဆိုထားပြီးမြစ်ဆုံစီမံကိန်းစာချုပ်အားယနေ့28ရက်5လ2019မှ28ရက်6လ2019အထိတလအတွင်းနိုင်ငံသားတို့အားပွင့်လင်းမြင်သာစွာခြားပြရန်နှင့်တရားဝင်မိတ္တူကူးယူခွင့်ပြုရန်ကျွန်ုပ်တို့မြစ်ဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်မှတောင်းဆိုအပ်ပါသည
်မြစ်ဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကိုတဘာဝပတ်ဝန်းကျင်ပညာရှင်ဥပဒေပညာရှင်တွေပြင်မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ကွန်ရက်50ကျော်နဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်ဒီစီမံကိန်းစာချုပ်ကိုတလာတွင်းပြည်သူကိုချမပြောင်းဆိုရင်အစည်းအဝေးပြုလုပ်ပြီးပြီးတိုင်ရဆိုင်မှုဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုတမန်ဟောင်းသိန်းစင်လက်ထက်ကခိတ္တရဆိုင်ခဲ့ပြီးအရသာအစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတက်လာတဲ့အချိန်မှာမြစ်ဆုံစီမံကိန်းကိုအပြီးတိုင်ရဆိုင်လိမ့်မယ်လို့မျှော်လင့်ခဲ့တယ်လို့လည်းပြောရေးဆိုခွင့်ရှိသူဦးစော်ရန်ကပြောပါတယ
်။ဒီကျွန်တော်တို့ပြည်သူတွေရွက်ချက်တင်ရောက်လိုက်တဲ့မဲလာတကယ်အများကြီးရထားတဲ့လက်ရှိမျိုးသားဒီမိုကရေစီဖွဲ့ချုပ်လက်ထက်မှာတော့ကျွန်တော်တို့အားလုံးကမျိုးသားလူဝင်ကျွန်တော်တို့ရပ်ဆိုင်နေပြည်တိုင်းရပ်ဆိုင်နေညှို့နေတယ်ဘာပဲမကြခင်ကနိုင်ငံတော်တိုင်းနိုင်ငံရဲ့ကြီးပင်တော့ပြည်ရေးကြီးပင်မှာသူပြောခဲ့တာကဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့စာချုပ်တွေဟာကျွန်တော်တို့ဖြတ်ချင်တိုင်းဖြတ်လို့မရဘူးရပ်ချင်တိုင်းရပ်လို့မရဘူးဆိုတဲ့ဒါမျိုးကိုပြောလာပါတယ်အဲ့တော့ဒီမြစ်ဆုံစီမံကိန်းနဲ့အလားတူပဲဆိုတဲ့အခါကျတော့ကျွန်တော်တို့အများကြီးကောင်းကြည့်သွားခဲ့တယ်။ကျွန်တော်တို့တိုင်းပြည်သားတွေကအများကြီးစိုးရိမ်ကြောက်ကြမှုဖြစ်တယ်။နော်။အဲပညာရှင်တွေလည်းစိုးရိမ်ကြောက်ကြမှုဖြစ်တယ်။
ရသားဆိုရလက်ထမှာပြည်သူတွေမျှော်လင့်တယ်လို့မြစ်ဆုံစီမံကိန်းပြီးတိုင်းမရဆိုင်နိုင်သေးပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်လို့ပြည်သူတွေရဲ့ဆန္ဒကိုအတိအမှတ်ပြုပေးဖို့လိုကြောင်းဦးစော်ရန်ကပြောပါတယ်
ကျွန်တော်တို့နိုင်ငံတော်ကိုကျွန်တော်တို့ဘာတွေဟဲ့လားမက်ဆေ့ပေးခြင်းလဲပြောခြင်းလဲဆိုတဲ့အခါကျရင်
ကျွန်တော်တို့ပြည်သူပြည်သားတွေကနော်ပြည်သူပြည်သားတွေကတောင်းဆိုလာတဲ့ခါမှာသွေးရင်လာတဲ့ခါမှာကျွန်တော်တို့ရဲ့ဟာလူ့ခွေရေးဒီမိုစီရေးရနော်ဒီမိုစီနိုင်ငံဖြစ်တဲ့အတွက်အဲ့ဒီတောင်းဆိုလာတဲ့ခါမှာကျွန်တော်တို့ရဲ့စကားတို့ကျွန်တော်တို့ရဲ့ဆန္ဒနော်ကျွန်တော်တို့ရဲ့ပါဝင်ခွင့်ကိုအတိမတ်ပြုရည်ရည်ရောနိုင်ငံတော်သမ္မတကြီးရောနိုင်ငံတော်တန်ရင်နာရောကျွန်တော်တို့စက်တော်ရောကျွန်တော်တို့ပြောနေပါတယ်
ဒီမြေဆုံစီမံကိန်းကို2006ခုနှစ်စစ်ဆေးရလက်ထက်မှာအမတ်တက်လျက်စစ်စွမ်းဝင်ကြီးဌာနနဲ့တရုတ်နိုင်ငံ CPI ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်ရပ်တည်မှုတွေပေါ်စိုးကျိုးတွေဖြစ်နေတာကြောင့်မြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရလုံးကစန့်ကျင်ကန့်ကွက်ခဲ့တာကြောင့်တမရဟောင်းအသိစိတ်ဆိုရလက်ထက်မှာဒီစီမံကိန်းကိုယာယီရပ်ဆိုင်ခဲ့တာဆိုရင်အခုမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရလက်ထက်ဒီဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်အမေမြန်တင်ပြသွားတော့ပါရှင်သောတာရှင်များရှင်တရင်အတုအယောင်တရင်မားတွေကိုရည်ရွယ်ချက်ရှိရှိဖြန့်နေသလိုတရင်မီဒီယာတွေရဲ့မူရင်းတရင်တွေကိုခိုးယူဖြန့်ဖြူနေတဲ့တရင်ဝက်ဘ်ဆိုက်တွေစာမျက်နှာ30ကျော်ရဲ့လိပ်စာအနက်မဲ့စာရင်းတွေကိုတရင်မီဒီယာကောင်စီကကြေညာလိုက်ပြီးဆက်လက်ထုတ်ပြန်သွားဖို့ရှိတယ်လို့ပြောပါတယ်ဘာသာရေးလူမျိုးရေးအကဲဆက်မခံတဲ့မြန်မာနိုင်ငံရဲ့အနေအထားအရပြည်သူလူထုအတွက်အနည်းငယ်ဖြစ်စေနိုင်တဲ့တရင်မားဖြန့်ဝေတာကိုလူမှုကွန်ရက်စာမျက်နှာကိုရည်ရွယ်ချက်ရှိရှိအသုံးချနေတာကိုကာကွယ်နိုင်ဖို့အတွက် Facebookတိမ်နဲ့ချိတ်ဆက်ဆောင်ရွက်သွားမယ်လို့မြန်မာသတင်းမီဒီယာကောင်စီကျင့်ဝတ်တဲ့မီဒီယာဖွံ့ဖြိုးရေးကော်မတီကပြောပါရယ်မဆုမွန်ကတင်ပြထားပါရယ်ရှင်
သတင်းခိုးယူမှုစောင့်ကြည့်ရေးအဖွဲ့ကစစ်စစ်ဖို့ထုတ်ပြီးတော့ပေးပို့လာတဲ့ website တွေ social media တွေရဲ့ page တွေရဲ့နာမည်တွေကိုဘာကြောင့်စစ်စစ်ဖို့ထုတ်ရပါသလဲဆိုတာကိုတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်းမှုနှစ်ကိုသားလွန်ဆောင်ထက်ကအခုလိုပြောပြပါရယ
်ကောင်စီနေနဲ့တော့ဗောနော်ဆိုကြည့်ဒီရတဲ့တရင်ကိုပြန်ကူးရအောင်နော်တရင်ကိုပြန်ကူးရဟာလို့တကယ်တရင်ဌာနတွေကစစ်ဆန်နေကုန်ငွေကြီးတွေကုန်ဟာလားတရင်လိုက်ပြီးချက်ပြီးတော့ဟိုကျိုးသားပန်းသားလိုက်ထားတဲ့ဟာတွေကိုဟာလား online ပေါ်မှာပြန်ကူးပြီးတော့အလွယ်လေးပေါ့လေပြန်ဖြတ်မှာဒီပေ့ရှင်မှာတော့ကြည့်လို့ရှိရင်ဘာမှကျိုးလို့မရှိဘူးဘာမှကျိုးကိုလိုက်နိုင်တာလည်းမရှိနောက်ပြီးတော့ဟိုသူတို့တွေကတာဝန်ခံမှုတာဝန်ယူမှုဘာမှမရှိဘူးနော်အဲ့ဒါအတွက်ကြောင့်မလို့ကောင်စီနေနဲ့ဒေလကရှင်တဲ့ဒီအတွက်လုတ်ပြလုတ်ထိုက်တဲ့အလုပ်တွေကအလုပ်တစ်ခုစပြီးတော့လုပ်တာပေါ့နော
်သတင်းမီဒီယာဥပဒေရဲ့ပြဋ္ဌာန်းချက်အရာကျင့်ဝတ်နဲ့မညီတဲ့သတင်းမီဒီယာတွေအဖွဲ့အစည်းတွေကိုအများပြည်သူလူထုသိရှိအောင်အမည်စည်းနဲ့တကွထုတ်ဖော်ကြေညာနိုင်ခွင့်ရှိတာကြောင့်အခုလိုတေချာစီစစ်ဖော်ပြခဲ့တာဖြစ်ပြီးဖေရှားနိုင်ရေးအတွက်ကိုတော့ Facebook နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကိစ္စကိုအဓိကဥဆောင်ဆောင်ရွက်နေတဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်ကောင်စီရဲ့ကော်မတီခွဲတွေကသတင်းချင်းဝင်းနဲ့မီဒီယာဖွံ့ဖြိုးရေးကော်မတီအတွင်းမှုလည်းဖြစ်တဲ့ကိုစရာလိုင်ကအခုလိုပြောပြပါတယ
်။ကျွန်တော်ကဒီမီဒီယာကောင်စီကတော့သတင်းမီဒီယာဥပဒေပါဖြတ်ထန်းထားတဲ့အခိုက်အတန့်ကိုကျင့်ဝတ်နေမီဒီယာမီဒီယာတမားရီမီဒီယာအဖွဲ့ကြီးတွေရှိပြီးအားတည်အောင်ဖိတ်ဆင်ချင်တာတိုင်းဆိုတဲ့အချက်ပေါ့အဲ့ဒီတိုင်းတော့ဆိုတာဖြစ်တယ်ဒီကတော့ပထမချင်းရမှာဖြစ်ပါတော့ဘယ်တော့ဆက်ပြီးတော့မှဒီ Facebook ကြီးလိုဟာမျိုးနဲ့ဆက်လက်ပြီးတော့မှဆွေးနွေးပြီးတော့မှဒီ page ဖြစ်ရှားဖို့ကြိုးစားဆောင်ဆောင်ချင်းရောရှိပါတယ်
social လူမှုကွန်ရက်စာမျက်နှာတွေပေါ်မှာသတင်းဦးသတင်းထူးသတင်းဆုံးစသဖြင့်လူများဖတ်ရှုနိုင်အောင်သတင်းတွေကိုတဆင့်ကူးယူဖော်ပြတဲ့အပြင်တာဝန်ယူမှုတာဝန်ခံမှုမရှိဘဲကျင့်ဝတ်နဲ့မညီတဲ့လူမျိုးရေးဘာသာရေးနိုင်ငံရေးအကဲဆက်မခံတဲ့သတင်းမားတွေကိုလည်းရည်ရွယ်ချက်ရှိရှိဖြန့်ဝေနေတာတွေကိုစစ်စစ်တွေးရှိထားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုစရာလိုင်ကပြောပါတယ်နောက်ပြီးတော့ဒီသတင်းမီဒီယာမှတ်ပုံတင်ထားခြင်းမရှိဘဲနဲ့မူရင်းဌာနတွေရှိကသတင်းဦးသတင်းထူတွေကိုကူးယူဖော်ပြနေတာနဲ့ပတ်သက်လို့လည်းကိုရိုင်းသတင်းမီဒီယာတီထောင်သူတဦးလည်းဖြစ်တဲ့ရန်ကုန်ခေတ်သစ်မီဒီယာရဲ့အက်ဒီတာချုပ်ကိုသားလုံးဆောင်ထက်ကအခုလိုသုံးသပ်ပါတယ်
။တစ်ဖက်ကနေပြီးတော့ဘာမှလည်းခက်သစ်မပြေဘူး။သူများအပြစ်မှန်းဆန်လုပ်ထားတဲ့ဟာကိုလည်းလည်းလေးကြည့်ပြီးတော့ပြန်ဖြတ်လိုက်တယ်နော်။အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီနိုင်ငံမှာသတင်းဌာနတွေခက်ခဲရတယ်ဆိုတာအားပါပဲနော်။တကယ်သတင်းဌာနလုပ်နေတဲ့ဒီကခက်ခဲခဲခဲနဲ့ရှင်မရက်ဒီကိုရမ်းခက်ခဲသွားတာပေါ့နော်။ဒီနေ့ဒီနေ့မှအဖြစ်တည်းကရှင်မရက်ဒီကိုလည်းမလဲဘူး။ကျေပြားရဝင်လည်းမလဲဘူး။တာဝန်ယူမှုတာဝန်ခံမှုပိုင်းမှာလည်းဒီနေ့ဒီနေ့မှရတာဝန်ခံမှုရှိနေတယ်။အဲ့ဒီဒီမှာပြောရအတူတူကကြောင့်တာဝန်ယူတာဝန်ခံမှုရောမရှိဘူး။ဒါပေမဲ့အကျိုးမြတ်ကတော့ဒီပေါ်မှာရလာရင်ကျင်းပြပြီးတော့သူရရှိရဲ့ဆွေးတဘောမျိုးဖြစ်တာ
မြန်မာနိုင်ငံသတင်းမီဒီယာကောင်စီကမေလ28ရက်နေ့ကထုတ်ပြန်လိုက်တဲ့စာရင်းမှာတော့ social media page ပေါင်းက30ကျော်ဖြစ်ပါတယ်သတင်းမီဒီယာကောင်စီအနေနဲ့အဖက်ဖက်ကနေစစ်စစ်ပြီးတော့ website စာရင်းတွေနဲ့ page number စာရင်းတွေကိုထပ်ပြီးတော့ထုတ်ဖော်သတင်းပြန်ကြားသွားဖို့ရှိတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်ရှင်
မဆမွန်တင်ပြတော်ရပါရှင်အခုတော့မန္တလေးအခြေဆိုင်သတင်းထောက်သူဦးဝမြတ်တမရောကဘာကြောင့်တရားစွဲဆိုတယ်လဲဆိုတဲ့သတင်းဖက်ဆက်ရအောင်ပါမြမတမရောကမန္တလေးအခြေဆိုင်သတင်းထောက်သူဦးကိုဆက်သွယ်ရေးပုံမှန်66ဂါဂျီနဲ့တရားစွဲဆိုဖို့အမှုဖွင့်လိုက်တဲ့အတွက်သတင်းမီဒီယာတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကြားစိုးရိမ်မှုတွေကြီးထွားလာပါတယ်သတင်းရေးသားဖော်ပြမှုတွေတက်ကြွသူတို့ရဲ့လှုပ်ရှားမှုတွေဟာတမရောရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်ဆိုပြီးတရားစွဲဆိုအရေးယူဖို့အချိန်မြင့်ကြိုးပမ်းလာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့အပြည့်စုံကိုတော့ကိုကောင်းဆိုင်ဟင်းကပြောပြထားပါတယ်ရှင
်တမတော်ကနေ66ကာကြီးနဲ့မန္တလေးအခြေဆိုင်ချန်နယ်မန္တလေးတီဗီသတင်းတော့အပါအဝင်တောင်သူ9ဦးကိုတင်းလာနေကြပဲအမှုဖွင့်လိုက်တဲ့အတွက်သတင်းမီဒီယာတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုထိခိုက်မှာစိုးရိမ်နေကြတာပါချန်နယ်မန္တလေးတီဗီသတင်းဌာနကနေထုတ်လွှင့်ခဲ့တဲ့နွားမွေးမိပြီစီမံကိန်းအကြောင်းပြပြီးတောင်သူပိုင်းမြေတွေတင်းယူနေမှုကိုဆန္ဒထုတ်ဖော်မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမှတ်128ထောက်ပံ့ရေးနဲ့ပို့ဆောင်ရေးတကအမှုဖွင့်ခံထားရတာဖြစ်တယ်လို့အိဒါကုမင်းတင်ကအခုလိုပြောပါရယ
်ဒီကြီးပေါ်မှာအရင်ကရှင်နေမွဲလှုပ်တယ်ဆန္ဒပြတာကပသိင်းကြီးမျိုးနဲ့မှဆန္ဒပြတယ်အခုတရားစွဲတော့ပြင်းဝင်ရင်ခရိုင်ပြင်းသာတေးရောပြင်းသာရဲစခန်းနေပြီသူကတရားစွဲတယ်ကျွန်တော်တို့ဒီနေ့သွားပြီးတော့ရင်ဆိုင်တဲ့ခါမှာကျွန်တော်တို့ဒီတုံးမတွေကိုကျူးလွန်ခြင်းမရှိဘူးအဲ့တော့အချို့နဲ့ရင်ဆိုင်မယ်ဆိုပြီးကျွန်တော်အာမခံကိုကျွန်တော်တို့ခေါ်ခိုင်းတယ်ရဲကသာခဲ့ပါလာပြီးတော့အာမခံနေအောင်နဲ့အာမခံယူသွားပါလို့ပြောတယ်ကျွန်တော်အာမခံမယူဘူး။ဟောကျွန်တော်အချုံနဲ့ရင်ဆိုင်မယ်ဆိုပြီးပြောတော့ကြလေ။ဟောဘူးတဲ့ကိုယ်တိုင်ခံဝင်နဲ့ယူပြီးတော့ပြန်ပါတယ်။မဟုတ်ဘူးကျွန်တော်မပြန်ဘူး။ကျွန်တော်ဒီဒါကိုမကျူးလွန်နေရတယ်အချုံနဲ့ရင်ဆိုင်မယ်။ခင်ဗျဖမ်းပါဆိုတော့လေ။နော်ကိုယ်တိုင်ခံဝင်နဲ့သူတို့ဘက်ကလွတ်ပေးတာကိုမပြန်မင်းနဲ့ဒီမှာနေမယ်ဆိုရင်တော့သူတို့ကိုတောင်းဝတရားနှောက်ရက်တယ်ဆိုတဲ့ဟာမျိုးဖြစ်နိုင်မယ်ဖြစ်ပါတယ်ပေါ့။အဲ့တော့ကြောင်းနဲ့ကြောင်းမကောင်းပါဘူးဆိုပြီးတော့မဖမ်းမင်းနဲ့ဒီနေ့ကတော့ပြန်လွတ်လိုက်တယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတမရဘက်ကပြန်ကြားရေးတာဝန်ရှိသူတယောက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။တမရအနေနဲ့လက်ရှိမှာတော့မန္တလေးကဆရာတော်ဦးသောပိဒဒါရိုက်တာမေထင်ကိုကိုကြီးဘူကြီးဟောင်းနေမျိုးစင်နဲ့ဒေါင်းနုမျိုးဆက်တန်ကျက်အဖွဲ့ဝင်တွေကိုပုံမှန်905ကကြီး66ကကြီးတွေနဲ့တရားစွဲဆိုထားတာပါ။လူမှုကွန်ရက်မှာတမရအပေါ်ဝေဖန်ရေးသားသူတွေကိုတရားစွဲဆိုသလိုရခိုင်မှာဖြစ်ပွားနေတဲ့သတင်းတွေပေါ်ပြတာနဲ့ပတ်သက်ပြီးတမရဘက်က RFA AWR နဲ့ Development Media Group တို့ကိုလည်းတရားစွဲဆိုထားပါသေးတယ်။ဒီလိုသတင်းမီဒီယာတွေနဲ့လှုပ်ရှားသူတွေအပေါ်တက်မတော်ကအရေးယူနိုင်ဖို့ကြိုးပမ်းလာနေတာဟာထိန်းချုပ်မှုတည်းရဲ့ဖြစ်လာနေတယ်လို့လည်းလွတ်လပ်စွာထုတ်ပေါ်ခွင့်အတွက်လှုပ်ရှားနေတဲ့အသံအဖွဲ့ကအမောင်ဆောင်ကအခုလိုပြောပါရယ
်တက်မတော်ဟာဒီလက်ရှိအခြေအနေမျိုးမှာဒီလက်ရှိအခြေအနေမှာပေါ့နော်ဒီဝကြီးပုံချေကံဥပဒေမှာသူ့ရဲ့အာဏာကိုသွားပြီးကြီးပါနှောက်ယှက်နေတဲ့ဒီအခြေအနေမျိုးလုံးဝလုံးလွင့်တယ်လို့မဖြစ်ဘူးပေါ့နော်ဒါတောင်နဲ့ပတ်သက်ရင်လည်းသူကအစံကကွယ်နေရလို့ကျွန်တော်မြင်တယ်ဆိုတော့အဲဒါကြောင့်မို့လို့အဲဒီဖိမကျောင်းကြီးပြင်းချင်းနဲ့တက်ဆိုင်နေဟာကိုဝေဖန်တာဆန္ဒမဟုတ်အခုကျတော့ဆန္ဒပြောတချို့အားကျတော့ဖိမကျောင်းကြီးပြင်းချင်းနဲ့တိုင်းရမတက်ဆိုင်နေလေတက်မရောဝေဖန်ရင်အဆကိုပဲချက်ချင်းချဲတာအဲ့တော့ပြင်းတာကလူရဲ့စိတ်ထဲမှာတက်မရောဟာလုံးဝပြောစုဝေဖန်လို့မရဘူးပြီးလို့မရဘူးဆိုရဲအကြောက်တရားအတိတရားကိုသူဒီဒီမူလေတရားချေချူခြင်းအပြင်တော့လောက်အောင်ဒီဆောင်ရဲ့ချက်ချင်းအပြင်တော့လောက်အောင်ပြင်ပြီးတော့ဟိုတိဆောင်နေလို့ကျွန်တော်မြင်နေဗ
ျသတင်းမီဒီယာတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်တက်မတော်ကတရားဆွတ်ဆိုအရေးယူနေတဲ့လောက်ရတွေအပေါ်ပြည်ရင်းပြည်ပကလူခွေရေးလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်ကန့်ကွက်နေကြသလိုအမှုတွေအားလုံးကိုပြန်လည်ရုပ်သိမ်းပေးဖို့လည်းတောင်းဆိုထားကြတာပါသတင်းမီဒီယာတွေနဲ့လှုပ်ရှားသူတွေအပေါ်အရေးယူရမှာအသုံးပြုနေတဲ့ဆက်သွယ်ရေးပုံမှန်66ကကြီးအပါအဝင်လွတ်လပ်စွာထုတ်ပေါ်ခွင့်အတွက်အကန့်အသတ်ဖြစ်နေတဲ့ဥပဒေတွေကိုလည်းဖျက်သိမ်းတာပြင်ဆင်တာတွေလုပ်ဖို့လည်းတိုက်တွန်းထားပါလိမ့်ခင်ဗျာ
ကိုကောင်းစာဟင်းတင်ပြတော်တာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA American တိုင်းရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ28ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားကြရမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ရုရှားရေရောဘတ်မူလာရဲ့စီရင်ခံစာနှစ်ချုပ်ထွက်လာပြီးနောက်ပိုင်းဒီမိုကရက်ဘက်ကတောင်းဆိုတဲ့စုံစမ်းစစ်ဆေးမှုတော်တော်များများကိုသမ္မတအင်ပြူတော်ကဟန်တာပိတ်ပင်နေပါတယ်။ဒါကြောင့်လဲသမ္မတဒေါ်နယ်ထရန်ရောလွတ်တော်အမတ်ဒီဝါရှင်တန်မြို့တော်မှာမရှိကြပေမဲ့သမ္မတအပေါ်တရားစွဲနိုင်ရေးအရေးယူနိုင်ရေးဆိုတဲ့ကိစ္စဖြစ်နိုင်ခြေရှိမရှိမေးခွန်းထုတ်မှုတွေတော့ရှိနေပါတယ်။အော်လွတ်တော်ကတရားစွဲမယ်ဆိုရင်တောင်မှ Republican အများစုလွှမ်းမိုးထားတဲ့အထက်လွတ်တော်ဘက်ကလက်ခံမှုဆိုတာမဖြစ်နိုင်တာမို့သမ္မတထရန့်အနေနဲ့သူ့တာဝန်ပြီးဆုံးတဲ့အထိဆက်လက်ထမ်းဆောင်သွားမယ့်ပုံတော့ရှိနေပါတယ်။ဒီမိုကရက်ဘက်ကအောက်လွှတ်တော်မှာအများစုလွှမ်းမိုးထားတဲ့အချိန်ဖြစ်တာကြောင့်လဲအမေရိကန်မက္ဆီကိုနယ်ကြားကရွှေ့ပြောင်းလာတဲ့ကလေးငယ်တွေပေါ်ပြမှုပုံတွေကနေသမ္မတရဲ့နိုင်ငံခြားစီးပွားရေးလုပ်ငန်းအဘေးယူကိစ္စအခွန်ကိစ္စစသဖြင့်အကြောင်းအရာတော်တော်များများကိုစုံစမ်းစစ်ဆေးနေပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့တိပြတ်ထားတာမဟုတ်တဲ့အစည်းအဝေးခန်းစားအပြည့်အစုံထုတ်ပြန်ပေးဖို့လဲဒီမိုကရက်ဘက်ကတောင်းဆိုနေတာပါဒါပေမဲ့လည်းအင်ပြူတော်ဘက်ကတောင်းဆိုချက်အားလုံးကိုပယ်ချနေတာကြောင့်ဒီမိုကရက်အမတ်တွေဒေါသဖြစ်နေကြပါတယ်အော်လို့တော့တရားရေးကော်မတီဒီမိုကရက်အမတ်ဂျာရီနက်ဒလာကအခုလိုပြောပါတယ
် The Trump administration has taken obstruction of Congress
ထရမ့်အစိုးရအဖွဲ့ဟာလွှတ်တော်ရဲ့လုပ်ငန်းတွေကိုမကြုံဘူးလို့အောင်နှောက်ယှက်နေပါတယ်
အော်လို့တော့တရားရေးကော်မတီကပဲဒီမိုကရက်အမတ်ရှဲလာဂျက်ဆန်လီကလည
်း We have to surmise that this is an absolute lawless
ဒီအစိုးရအဖွဲ့ရဲ့လုံးဝဥပဒေမဲ့တဲ့လုပ်ရက်တွေလို့ပဲကျမတို့ကောက်ချက်ချရပါလိမ့်မယ
်အစိုးရအဖွဲ့အဓိကခေါင်းဆောင်တွေဟာလွတ်တော်ကိုမထိမဲ့မြင်လုပ်တဲ့ဆိုပြီးအရေးယူအော်လို့တော်ကလုံဆောင်နေပါတယ်ဒီထက်ပိုပြီးပြင်ဆင်လာတာကတော့သမ္မတထရန့်ကိုအရေးယူရေးတရားစွဲဖို့ကိစ္စပါဒီမိုကရက်အော်လို့တော်အမတ်Alexandria Ocasio-Cortez-ka ခုလိုပြောပါတယ
် What we need to do is at least be on that track and
လောကလေတာကအနည်းဆုံးအဆင့်တရားဆွဲဆိုနိုင်တဲ့လမ်းကြောင်းပေါ်ကိုရောက်အောင်အစပြိုးလှုပ်ဆောင်ရေးပ
ါ Republican ဘက်ကတော့သမ္မတ Trump ရဲ့တွင်းလူတွေနဲ့ရုရှားကြားပူးပေါင်းကြံစည်တာမရှိဘူးဆိုတော့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စီရင်ခံစာထွက်လာပြီးတဲ့နောက် Democrat တွေဟာသမ္မတကိုအပြစ်တင်ရပြီးရောဆိုပြီးမြင်မြင်ရတစ်ဖက်သက်ပြောနေတယ်လို့ဝေဖန်ပါတယ်အော်လို့တော့တရားရေးကော်မတီ Republican လွတ်တော်အမတ် Doug Collins ကခုလိုပြောပါတ
ယ် The Democrats have no plans, no purpose and no viable
legislation. ငွေကြေးမှာဘာအစီအစဉ်ဘာယူရချက်မှမရှိပါဘူး။အစိုးရကိုဝေဖန်ဖို့ဆိုတာတည်းကြော်ပြီးဘာဥပဒေပြုရေးအစီအစဉ်မှမရှိပါဘူး
။ထင်ရှားတဲ့ Democrat ခေါင်းဆောင်တွေကတော့သမ္မတကိုတရားစွဲရေးဆိုတဲ့ကိစ္စအပေါ်လောလောဆယ်သတိထားပြီးပြောဆိုနေကြပါလေ။လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကခုလိုပြောပါတယ
် That impeachment is a very divisive place to go in our country.and what we can
သမ္မတတရားစွဲဖို့ဆိုတဲ့ကိစ္စကတိုင်းပြည်မှာသဘောထားတွေအကြီးအကျယ်ကွဲစေနိုင်ပါတယ်။ကျမတို့ကတော့စုံစမ်းစစ်ဆေးမှုတွေကတဆင့်အမေရိကန်ပြည်သူတွေကိုဖြစ်ပျက်နေတဲ့အခြေအနေအမှန်ကိုချပြရမှာပါ။ဒီအခြေအနေတွေကတရားစွဲဖို့ဆိုတဲ့အနေအထားလည်းဖြစ်ကောင်းဖြစ်သွားနိုင်ပါတယ်
။သမ္မတထရန့်ကတော့တမင်လုတ်ကြံတဲ့စုံစမ်းစစ်ဆေးမှုတွေဆုံးသက်သွားပြီလို့ပြောနေသလိုဒီမိုကရက်တွေကအမေရိကန်ပြည်သူတွေအတွက်လွတ်ဆောင်ရမယ့်ကိစ္စတွေကိုအထူးကြိုက်ခံနေတယ်လို့သမ္မတထရန့်ကဝေဖန်ပြောဆိုပါတယ်။အမေရိကန်သမိုင်းမှာသမ္မတတစ်ယောက်တရားစွဲဆိုခံခဲ့ရဘူးပါလေသမ္မတဟောင်းဘေကလင်တန်လက်ထက်ကနောက်ဆုံးမှဒီလိုတရားစွဲဆိုခဲ့တဲ့မတ်တန်းကသမ္မတဟောင်းဘေကလင်တန်ကိုထိခိုက်ခဲ့ပေမဲ့လည်းသမ္မတယာဒူးကိုတော့စွန့်လွတ်ခဲ့ရခြင်းမရှိပါဘူးအခုထရန့်အနေနဲ့လည်းအလားတူဖြစ်နိုင်ခြင်းရှိပါတယ်2020သမ္မတယူကော့ပွဲရှင်ပြိုင်မဲ့ဆင်းကနေဒေါ်နယ်ထရန့်ကိုဖယ်ရှားနိုင်ရေးဒီမိုကရက်ဘက်ကအကြီးအကျယ်လှုပ်ဆောင်နေတာပါလူထုစစ်တမ်းတွေရတော့အမေရိကန်ပြည်သူတွေကြားမှာသမ္မတထရန့်ကိုတရားစွဲရေးယူနိုင်ရေးဆိုတဲ့ကိစ္စကိုအားတက်တရောပြောဆိုကြလာမျိုးမကြားရသေးပါဘူး။သမ္မတဟောင်းဘေကလင်တန်လက်ထက်ကလည်း1998ခုနှစ်အော်လတော်ရီပါဘလီကန်အမတ်တွေတရားစွဲကိုစလုပ်လာပြီးတဲ့နောက်သူ့အပေါ်လူထုထောက်ခံမှုတွေလူကြိုက်များမှုတွေပိုတိုးလာခဲ့ပူကြောင်းပါခင်ဗျာ။
ရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။အခုတော့ဒိုင်လီလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အလဲပါထုတ်လုပ်သူမဆုမနဲ့သူကိုသားညို့ဦးစို့အစီအစဉ်တင်ဆက်ထားတဲ့ဒိုင်လီလိုင်းဆွေးနွေးခန်းကိုနားဆင်နေကြပါပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတက်ဒီလိုက်စီစဉ်ကနေပြီးတော့ကျူးစူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ညဉ့်ညိုင်းခီးဘာတွေများအခက်ကြုံနေရတယ်လဲဆိုတာပါမြန်မာနိုင်ငံရဲ့ဒီညဉ့်ညိုင်းလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NLD အစိုးရလက်ထက်မှာညဉ့်ညိုင်းလုပ်ငန်းစဉ်တွေကရှေ့မတိုးတာပဲနဲ့ရှိပြီးသားဒီပြဿနာတွေကိုမရှင်းနိုင်သေးုံမကပြိပခါသစ်အချို့ပါတိုးလာနေပါတယ်ညဉ့်ညိုင်းလုပ်ငန်းစဉ်တွေရှေ့တိုးနိုင်မှုအတွက်ဘာတွေအခက်ခဲကြုံနေရတယ်လဲဆိုတာကိုကျွန်တော်ဒီနေ့ညတက်ဒီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးပင်နိုင်ကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တယ်နောက် ANC ရခိုင်မျိုးသားကောင်စီရဲ့အတွင်းမှုလည်းဖြစ်တယ်ဦးထွန်းစောဖြစ်ပါတယ်နောက်တူကတော့တိုင်းသားကောင်းဆောင်တူဖြစ်ပါတယ်သူကဒီလက်ရှိမြန်မာနိုင်ငံညီငယ်လူငန်းစီဒီမှာလည်းတကယ်ပါဝင်နေတဲ့လူဖြစ်ပါတယ်ပုံမူခွန်ဦးကပါဦးထွန်းစောတော့လီလိုင်းပေါ်ရောက်နေပါပြီခင်ဗျာဦးခွန်ဦးကလီလိုင်းပေါ်မရောက်သေးပါဘူးကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ချင်ပါတယ်ဦးထွန်းစောကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရ
စေ။ကိုထွန်းစောကြီးခုနကကျွန်တော်ပြောသွားလို့ပါပဲညီငယ်ကြီးလုပ်ငန်းစဉ်က NLD အစိုးရဒီသူတို့မူဝါဒထဲမှာတကယ်ကိုထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်။ဒါပေမဲ့လည်း NLD အစိုးရလက်ထက်မှာပဲဒီညီငယ်ကြီးလုပ်ငန်းစဉ်တွေကရှေ့မတိုးနိုင်မနဲ့ပြောရမယ်ဆိုရင်အေလိုမျိုးပြိပခါတစ်တွေထပ်ပြီးပေါ်လာတာနောက်စီးတင်မမှုတွေကြုံနေရတာဒါမျိုးတွေထပ်ထပ်ဖြစ်နေတယ်ခင်ဗျ။ကျွန်တော်အရင်ဆုံးသိချင်တာကတော့လက်ရှိ UNFC နဲ့ဆက်ဆက်နေတဲ့အခြေအနေပါ UNFC မှာပြောရမယ်ဆိုရင်တော့မွန်တို့ဘာတို့ကတော့ဒီမွန်ပြည်သက်ပါတီဘာတို့ကတော့ဒီ NCA ထိုးလိုက်ပြီပေါ့နော် UNFC ရဲ့ NCA ထိုးနိုင်ချေအလားလာ UNFC ရဲ့နောက်ဆုံးဒီညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်တက်ထူးခြားချက်လေးသိပြစီ
ဟုတ်ကဲ့အခုနောက်ဆုံးအချိန်လေးကတော့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေပေါ့ဗျာဒီ UNFC ထဲမှာဒီအဖွဲ့စီနှစ်ဖွဲ့ပေါ့နော် LDU လောက်ဒီမိုကရေစီရုံးနဲ့မွန်ပြည်သက်ပါတီတို့တမဲရေးထိုးပြီးတဲ့နောက်ပိုင်းမှာကြံနေတဲ့အဖွဲ့မှာကျွန်တော်တို့ဒီ KNPP ရှိတယ်ကျွန်တော်တို့ ANC ရှိတယ်နောက်ပြီးတော့မှ SSPP ရှိတာပေါ့ဗျာဆို SSPP ကတော့သူကဒီတန်းဘိုင်လက်ထရီနဲ့နောက်ပြီးတော့မြောက်ပိုင်းမှာမေးအဖွဲ့မှာပါဝင်ပြီးတော့သွားနေတယ် KNPP ကလည်းပဲကျွန်တော်တို့ဘိုင်လက်ထရီအနေနဲ့သွားနေတယ်ဆိုကျွန်တော်တို့ ANC ကိုကြတော့ဒီတက်မတော်ဘက်ကဒီတက်ဖွဲ့မရှိကြောင်းကိုဝန်ခံရမယ်ပြီးဒီ SCA လက်မှတ်ရေးထိုးပြီးမှစေစုံစွန်ဒီကိုလာရမယ်ဆိုပြီးတော့အဲ့လိုမျိုးကန့်သက်ထားတယ်ပေါ့အဲဆိုတဲ့အခါကျတော့ဒီ bilateral ဆွေးနွေးမှုကတော့ကျွန်တော်တို့ ANC အဖွဲ့အစည်းနဲ့မရှိဘူးဆို KNPP တို့နဲ့ SSPP တို့နဲ့ bilateral အဲဒီဂျူဂျာဂျူဂျောပေါ့နော်ဒီကြားထဲမှာရပ်ပန်ရကဆွေးနွေးတာတော့တွေ့ရပါတယ်ဆိုတော့ဒါပေမဲ့ NCA လမ်းကြောင်းဘက်ကတော့မရောက်နိုင်ကြသေးဘူးပေါ့ဗျာဆိုရင်ခုနပြောတဲ့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေအထက်မှာလည်းပဲအမတော်ရဲ့ကြိုးသင်ကတ္တချက်တွေနဲ့အဲသူ့ရဲ့ဟိုပေါ့ဒီတစ်ဖက်သက်သတ်မှတ်မှုအောက်မှာပဲသူတို့သွားနေရတာဖြစ်တယ်။အဲ့လိုအနေထားမှာရှိတယ်။ပြီးရင်နောက်တစ်ခုကကြတော့ဒီအားလုံးပါဝင်ရေးဆိုတဲ့အခြေခံအောက်မှာလုပ်ခဲ့ကြပေမဲ့လို့လက်ရှိကတော့ဒီအားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်ဘူး။အဲကျွန်တော်တို့ဒီအရင်တုန်းကတော့ NCCD အနေနဲ့လုပ်ခဲ့တာပေါ့နော်။ NCCD အနေနဲ့လုပ်ခဲ့တဲ့အခါမှာဒီ NCCD မှာပါဝင်တဲ့အဖွဲ့16ဖွဲ့ထဲကသူက6ဖွဲ့ကိုဦးသိန်းကျင်းစိုးရကတက်မတော်ကအတိမတ်မပြူဘူးပေါ့နော်။ဒါအလုံးပါဝင်ရေးကမရှိတဲ့ခါကြတော့ဒီအခြေခံအကြောင်းတရားကဒါကပြဿနာဖြစ်လာတာပေါ့နော
်ဟုတ်ကဲ
့ဥပမာဒီတိုင်းပြည်ရဲ့ဖွဲ့စည်းပုံရေးဆွေးဖြစ်စဉ်တွေမှာအလုံးပါဝင်ပြီးပေါ်ဆောင်ခဲ့မယ်ဆိုရင်ဒီနေ့လိုမျိုးအခြေအနေပေါ့လေဒီဖွဲ့စည်းပုံအကျတိပြဿနာရောက်ချိန်မှာရောက်မှာပေါ့အခုလည်းပဲအလုံးပါဝင်မှုနဲ့ရေးဆွေးခဲ့တဲ့ဒီ NCA ဟာအလုံးပါဝင်မှုမရှိတဲ့ခါကြတော့ဆက်သွားဖို့ခက်နေရပြီပေါ့ဗျာဆိုအလုံးဆိုရမှာတော့ကျွန်တော်တို့ဥသိမ်းစိတ်ဆိုရလက်ထက်မှာတွေးဆုံဆွေးနွေးတုန်းကပါဝင်ခဲ့တဲ့တိုင်းဒါလနဲ့ကတော့လည်းအဖွဲ့ CEO 21ဖွဲ့လုံးကိုအနည်းဆုံးအားဖြင့်ပါဝင်ခွင့်ရှိဖို့လိုတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့နော်။ဒီ NCA ကိုတော့ဒီမကြေမလည်နဲ့သူတို့ကတက်တော့ရိုက်ပြီးတော့မှ2015အောက်တိုဘာမှာလက်မှတ်ရေးထိုးခဲ့ကြတယ်။အဲ့ဒီနောက်ပိုင်းမှာအားနည်းချက်တွေပေါ်လာတယ်။ဆိုရင်ဒေါ်စုအစိုးရလက်ထက်ရောက်တဲ့ခါကျတော့ဒီ NCA မှာအားနည်းချက်တွေကိုပြန်ပြုပြင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဒီ UNFD ဘက်က DBN အနေနဲ့ပေါ့လေအစိုးပြုချက်ရှိချက်လုပ်ပြီးတော့မှကျွန်တော်တို့အားနည်းချက်တွေကိုပြုပြင်ဖို့အစိုးပြုတယ်ဒါပေမဲ့တက်မတော်ဘက်ကအဲ့ဒါကိုလည်းပဲလက်မခံဘူးပေါ့ဗျာ
ကျွန်တော်ဒီနေရာမှာနည်းကြားဖြတ်မိချင်တာကဒေါ်ဆန်းစုကြည်နဲ့အစိုးရဘက်ကနေပြီးတော့သူတို့ဘက်ကပြောနေတာက NCA ကိုထိုးလိုက်ကြပါတိုင်းသားတွေထိုးလိုက်ကြပါထိုးလိုက်ပြီးလို့ရှိရင်တခြားနိုင်ငံရေးဆွေးနွေးပွဲတွေဖရဲကိစ္စတွေဆွေးနွေးကြရအောင်ဆိုရဲပြောတဲ့စကားရှိပါတယ်ခင်ဗျာပြောမယ်ဆိုရင်အခုက NCA ကထိုးတဲ့အဖွဲ့ကထိုးတယ်မထိုးတဲ့အဖွဲ့မထိုးတဲ့ခါကျတော့ရှေ့ဆက်ဖို့တည်းနဲ့ခက်နေတဲ့သဘောသူတို့ဘက်ကမြင်ပုံရတယ်အဲ့တော့ထိုးလိုက်ပါကျန်တဲ့ကိစ္စနိုင်ငံရေးကိစ္စဆက်ပြောမယ်လို့ပါပါတယ်ဒါပေမဲ့ထိုးဖို့အတွက်ဘာကြောင့်တိုင်းသားတွေဘက်ကခက်နေရလဲခင်ဗျာ
โอเคคุณอาจารย์บอกในไทม์เวลีดี NCA ကိုထိုးလိုက်ပါဆိုတဲ့အချက်မှာသူတို့ကကြိုတင်ဒီကန့်သက်ချက်တွေရှိတယ်ပေါ့ဗျာနော်ဒီ condition တွေရှိတယ်အဲ pre condition တွေကိုဒီတက်မတော်ဘက်ကချမှတ်ထားတာတွေရှိတယ်တစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့နော်ဆိုတော့ကျွန်တော်တို့ဒီခုနပြောတဲ့ UNFC ပါဆိုလို့ရှိရင်ကျန်တဲ့ဖွဲ့တွေထဲမှာဟိုမှာကျွန်တော်တို့ ASC ဆိုလို့ရှိရင်တက်ဖွဲ့မရှိကြအောင်ဝန်ခံရမယ်ဒါမှပဲ NCA ထိုးလို့ရမယ်အဲ့လိုမျိုးပြောတယ်ပြီးရင်တပြိုင်တည်းမှာဟိုမှာမြောက်ပိုင်းမှာမေးဆိုတဲ့အထက်မှာလည်းပဲဒီအညီနောက်၃ဖွဲ့ကိုသူတို့ကနေပြီးတော့မှလက်နက်ကလမ်းစဉ်ကိုစွန့်ရမယ်နော်လက်နက်ကလမ်းစဉ်ကိုစွန့်မှပဲသူတို့ကဒီ NCA မှာပါဝင်လက်မှတ်ရေးထိုးခွင့်ပေးမယ်ဆိုပြီးတော့အဲ့လိုကြိုတင်ကတ်တချက်တွေလုပ်တယ်ဗျဆိုတော့ NCA ကိုထိုးလိုက်ပါဆိုတာဒီ NLD ဆိုရကတော့ရိုးချင်းစွာနဲ့သူကပြောတာပေါ့ဒါပေမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကတ်တချက်တွေလုပ်ထားတယ်ဒါကတက်မတော်ရဲ့ဟောပေါ့တရည်တည်ထုတ်ကင်ထားတဲ့သူ့ရဲ့အသေးရက်တီတဲ့ရက်တီချက်ပေါ့နော်ဒီဦးသိန်းစိတ်ဆိုတာလက်ထက်တုန်းကသူအတိမတ်မပြုတ်ခဲ့တဲ့NCCD ရဲ့အဖွဲ့ဝင်6ဖွဲ့ကဒီနေ့သူတို့ကြိုတင်ကတ်သက်ချက်တွေနဲ့သူတို့က NCA မှာပါဝင်လာဖို့အဲ့လိုမျိုးလုပ်နေတာဖြစ်တယ်။ဆိုတော့စကားကလေးကနေဒီအတူတူက NCA ကိုလှုပ်ပြီးမှเนาะကျွန်တော်တို့လက်မရေးထိုးကနီးမှာအတိမတ်မပြူဘူးဆိုပြီးတော့မှအဲ့လိုကပ်ပြီးမှလှုပ်တဲ့ခါကျတော့ဒါယုံကြည်မှုကိုထိခိုက်ခဲ့တယ်ပေါ့ဗျာเนาะအဲ့ဒီမှာတစ်ဆင့်ပေါ့အဲ့ဒါ2015အောက်တိုဘာမှာဖြစ်ခဲ့တဲ့ယုံကြည်မှုထိခိုက်တဲ့ပြဿနာပြီး2015 2016 2019အခု2018ထိသွားလိုက်တဲ့ခါကျတော့ဒါလက်မရေးထိုးထားတဲ့အဖွဲ့အစည်းတွေကြားထဲမှာအကောင့်တွေပုံမှုဖြစ်တဲ့ကိုကျွန်တော်တို့ကြည့်တဲ့ခါမှာကြားတဲ့ခါကျတော့ဒီ NCA အတိုင်းတော့သဘောတူညီချက်တိုင်းအကောင့်တွေပုံနေတာမတွေ့ရဘူးနေပါအားနည်းချက်တွေအများကြီးဖြစ်လာတယ် NCA လက်မရေးထိုးပြီးတော့တိုက်ပွဲတွေပြင်ဆင်ကြတယ်ဆိုတဲ့ခါကျတော့ဒီအခြေအနေအောက်မှာ NCA ကိုမထိုးရသေးတဲ့တိုင်းဒေသနဲ့ကန်တော်လိုင်းအဖွဲ့အစည်းတွေနဲ့ဘယ်လိုထိုးနိုင်မလဲဒါကိုယုံကြည်မှုကိုရောရရှိအောင်လက်ရှိအစိုးရတက်မတော်ဘက်ကပြသဖို့လိုတယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျ
အတူတူချုပ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ NCA မှာအားနည်းချက်တွေရှိနေတယ်ဗျာဒီအားနည်းချက်တွေကိုပြုပြင်ဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့ဒီအားနည်းချက်တွေကိုပြုပြင်ဖို့အတွက်ကျွန်တော်တို့ဒီ UNFDPN ကနေပြီးတော့မှနော်အစိုးပြုချက်၈ချက်လုတ်ခဲ့တာအဲ့ဒါပဲအဲ့ဒီအစိုးပြုချက်၈ချက်ကိုကျွန်တော်တို့16လကြာအောင်ဆွေးနွေးခဲ့ရတယ်နော်ဆွေးနွေးခဲ့ပြီးတော့မှအဲ့ဒီမှာရလက်ကလည်းပဲသိဆိုမှုတွေဖြစ်နေတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီ DPN ထဲကနေပြီးတော့မှအဖွဲ့စည်းနှစ်ဖွဲ့ကလက်မရေးထိုးသွားတယ်သူတို့ကတော့ဒီငြိမ်းချမ်းရေးကော်မရှင်နဲ့ DPN ကြားမှာ9ချိန်မြောက်နော်ဆွေးနွေးမှုရလဒ်ကိုသူကအခြေခံပြီးတော့လက်မထိုးတယ်ဒါပေမဲ့အဲ့ဒီဆွေးနွေးမှုရလဒ်ကနေပြီးတော့သူတို့အဖွဲ့စည်းနှစ်ဖွဲ့ကလည်းလက်ရှိအခြေအနေမှာအကောင့်တွေ follow မရဘူးဆိုအဲ့လိုမျိုးတွေပေါ့ဗျာဒါအခြေအနေရှိခဲ့တာပေါ့ကျွန်တော်9လတာဆွေးနွေးမှု
ဟုတ်ကဲ့ကုထုံးတော်ခဏလေး live ပေါ်မှာနေပြီးပါဦးခင်ဗျာကျွန်တော် throw ရှင်တွေအချို့ဒီ live ပေါ်ရောက်လာလို့သူတို့လှည့်ပေးကြပါမယ် throw ရှင်2ဖြစ်တဲ့ကု slide ဖွေကွန်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
โอเคဒီကဟန်တနေလားတော့တမတော်ပဲလို့ခေါ်မှာပေါ့နော်ဘာဖြစ်လို့လဲဆိုရင်သူက NCA လမ်းကြောင်းကိုချင်းထားတယ် NCA မှာသူတို့မတိုက်ဆုံးက UPDJC ရဲ့ခန္ဓာနာ UPDJC မှာဥပမာစစ်တီးရစစ်ပြင်းလုံးကြီးလာခမျိုးမှာချက်မှတ်မဲ့မူပေါင်းလေးဆိုရင်တော့ UPDJC မှာရင်သဘောတူရတယ်အဲ့တော့ UPDJC မှာပဲ2008ဖွဲ့စည်းပုံလိုပဲတမတော်က25ဘက်ခိုင်နှုန်းချုပ်ပါနေတယ်တမတော်မထောက်ခံဘဲနဲ့ဘာပြီးထောင်စုသဘောတူညီချက်ကိုမှချက်မှတ်လို့မရဘူးအဲ့တော့ကျန်တဲ့ဥစ္စာတွေကိုထားလိုက်ဒီ UPDJC အခန်းကဏ္ဍကရင်းချင်းကိုလည်းသူတို့ကဟန်တနေတာဖြစ်တယ်အဲ့တော့ဖြစ်တိုက်နေလို့ဆိုတာလည်းပဲသူတို့အခွင့်အရေးသူတို့ဖြစ်တယ်ဖြစ်အောင်လည်းသူတို့ကတိုက်နေကြတဲ့ခါကြတော့ဒီပြည်လုံးကြီးလာခါရပ်တိုးတာလည်း UPDJC အခန်းကဏ္ဍကတမရော250ခိုင်နှုန်းပါရတယ်တမရောမထောက်ခံမနေမြင်ရတဲ့ကိစ္စကဘာမှ NCA တစ်ခုလုံးကိုလည်းစိုက်ခတ်မှာဖြစ်တယ်အဲ့တော့ဒီတိုင်းဖြစ်နေနေဆိုရင်တော့ရှင်လာလာတော့ဒီတက်မတော်ကမဆုတ်ဘူးဆိုရင်တော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာကိုစလိုက်ဝေကုန်ကျေးဇူးပါကိုစလိုက်ဝေကုန်မြင်ရတော့တက်မတော်ကအဓိကအဟန်တားလို့ဖြစ်နေရဆိုအမြင်ပေါ့နော်နောက်ထပ် threat ရှိတူဖိတ်ခေါ်ကြပါလေကိုတီးလိုက်မှုစွန်းနေမင်းမြောက်လို့ရပါလေဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရသူ့ရဲ့လမ်းစဉ်ကိုသူမဆောက်ဘူးဗျာနော်စစ်တပ်ရဲ့နောက်ကိုသူကလိုက်နေတယ်စစ်တပ်ရဲ့နော်မတရားလုပ်နေတာကိုသူကအကာပေးနေတယ်ကျွန်တော်တို့မြင်နေရတယ်ခင်ဗျာအခုလဲဆိုရင်တော့2008ခေတ်ကဥပဒေအရနော်သူတို့ကနော်ကြိုင်ကားတဲ့ဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့ဒီမြန်မာပြည်ငြိမ်းချမ်းဖို့တော့မလွယ်ဘူးဗျ။ဟု
တ်ကဲ
့။ဒါပြုဆိုရင်နော်ကျွန်တော်ပြည်သူတွေကနော်ငြိမ်းချမ်းရလို့ချင်းတယ်နော်စစ်တပ်ကနော်အစိုးရရဲ့ဖြစ်ကိုတွားနေတဲ့အတွက်ကျွန်တော်ပြည်သူအနေနဲ့တော့ဘယ်လိုမှနော်စဉ်းစားလို့မရဘူးနော်ကျွန်တော်တို့အနေနဲ့ငြိမ်းချမ်းသာလို့ချင်းတယ်ဗိမ့်မဲ့လေနော်ငြိမ်းချမ်းဖို့ကတော့နောက်နောက်ဦးနော်
ိတ်လွယ်လာမယ်လို့ကျွန်တော်မမြင်ဘူးဗျ။
ဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါခင်ဗျ။နောက်ထပ်သရရှင်တူကိုကျော်ရှင်သူကတော့ပေးစာပို့ထားတာပါ။သူပေးစာကိုကျွန်တော်ဖတ်ပြပါမယ်။တိုင်းသားလက်နက်ကင်ဖွဲ့ရင်းနဲ့ညီညာရေးကိုအစဉ်တစိုက်အစိုးရဆက်ဆက်ကဆောင်ရွက်ခဲ့ပါတယ်တဲ့။တော်လိုင်းကောင်စီလက်ထက်မှာလည်းသူတို့ပြန်ကြလေပြီးဆိုပြီးတော့သွင်းစာတွေမှာဖတ်ခဲ့ပြီးပါတယ်။အချိန်ချိန်ပဲဆွေးနွေးပွဲပြက်ခဲ့ရတယ်လို့မှတ်သားပြီးပါတယ်။သမရဦးသိန်းစိန်လက်ထက်ကစခဲ့တဲ့ NCA လက်မှတ်ထိုးတာ10ဖွဲ့ကနေပြီးတော့10ဖွဲ့အထိတိုးလာပြီးမြဲအခုတော့ရှေ့မတိုးနိုင်သလိုဖြစ်နေပါလေမိကုံမေးပြစီခင်ဗျာတဲ့ဘာကြောင့်များအဲ့လောက်ထိအောင်ခက်ခဲနေရပါသလဲတဲ့တိကျတဲ့အဖြေလေးသိပြစီတဲ့ဒါကတော့ကုကျော်ရှင်မေးထားတဲ့မိကုံပါကျွန်တော်အရေးဆုံးတာနဲ့ပတ်သက်လို့ဥခွန်ဥကောက်တော့ကျွန်တော်ခေါ်လို့မရသေးဘူးခင်ဗျာမရတော့ခါကျတော့ကျွန်တော်ကုထွန်းစုံကိုပဲမေးချင်ပါတယ်ခင်ဗျာကုထွန်းစုံခုနကတော့ရှင်နေရောက်ဆွေးနွေးသွားတဲ့အထက်မှာတော့ရှင်ကုစလိုက်ပွေကုံကတမရောအဟန်တာဖြစ်နေတယ်ပြောတယ်ကုတီးလက်မှုကတော့စစ်တပ်နောက်ကနေပြီးတော့အစိုးရကလိုက်နေတဲ့စစ်တပ်ကိုအကာအကွယ်ပေးနေတယ်လို့ဖြစ်နေတယ်ဒါကြောင့်မလို့ညီငယ်အနှောက်ယှက်ဖြစ်နေတဲ့အဟန်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ခုနကတော့တပ်မတော်ကတော့အဟန်တာဖြစ်နေတဲ့သဘောကတော့တရရှင်တော်များမြင်ကြတယ်ကျွန်တော်သိချင်တာကအစိုးရရဲ့သဘောဒါလက်ရှိ NLD အစိုးရရဲ့ညီငယ်နဲ့ယက်တီကျက်သူရဲ့အားထုတ်မှုကတော့တကယ်တမ်းလုံလောက်လောက်ဖြစ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီစိတ်ခွန်းလာကြဆွေးနွေးကြတဲ့တွေ့ကြုံရဆိုလို့ရှိရင်တော့အစိုးရဘက်ကသူကသဘောထားယက်တီကျက်ကတော့မှန်တယ်အတူတို့ကပါလဲဆိုရကကြတော့ဒီ NCA အပြင်ဒီသူတို့ကဆွေးနွေးလို့မရဘူးဆိုတော့ကြိုတင်ကတ်သက်ချက်မရှိဘူးဒီတက်မတော်ဘက်ကကြတော့ NCA မှတပအချားမရှိဘူးဆိုပြီးအဲ့ဒီတရည်သေးရည်ရည်ရှိတယ်ဒါကတော့ NLD ရဲ့ရည်ရည်ချက်ကတက်နဲ့ဆိုင်ရင်တော့သူ့ဘက်ကပန်နေလို့ပြောလို့ရတဲ့တစ်ချက်ရှိတယ်ပြီးရင်ဒီကျွန်တော်တို့ရဲ့ဆွေးနွေးပွဲမှာ NLD ရဲ့ရည်ရည်ချက်ကတော့ပါလဲဆိုတော့အရာအားလုံးကသိစက်ကြီးနဲ့ဆွေးနွေးလို့ရတယ် Everything is negotiable ဆိုပြီးတော့မှအဲ့လိုဒီ NLD ရဲ့ဟိုပါတော့ဒီကျွန်တော်တို့ဆွေးနွေးရေးကိုယ်စားလှယ်ခေါင်းဆောင်ကအဲ့လိုမျိုးအမြဲလိုလိုပြောတာရှိတယ်။ဒါပေမဲ့ပြဿနာပါလဲဆိုတော့ तू ကတက်မတော်ရဲ့သဘောထားကို तू ကကြော်လွန်လို့မရဘူး။ तू တက်မတော်က NLD ကနေပြီးတော့မှ NLD လိုရနေပြီးတော့မှဒီ NCA ကနေပြီးတော့မှနော်အပြုပြင်ပြောင်းလဲလို့တဲ့သဘောထားပြတော်ညာလည်းပဲတက်မတော်ကနေပြီးတော့မှအပြုပြင်ပြောင်းလဲလို့မရဘူးဆိုတဲ့အခြေအနေအောက်မှာ तू လည်းလုံဆန်လို့မရဘူး။အဲ့ဒါကြောင့်ဒီနေ့အားနေချက်ကပြဿနာပါလေဆိုတော့အခြေခံအားဖြင့်အခက်အခဲကအဲ့မှာအကျက်တိဆိုင်နေတာဖြစ်တယ်နော် NCA မှာအားနေချက်ရှိနေလို့ဒီနေ့လက်မှတ်ရေးထိုးထားတဲ့အထူးသဖြင့် KNU အဖွဲ့ကြီးကတော့ NCA ပါအားနေချက်တွေကိုပြုပြင်ဖို့ဆိုပြီးတော့အဆိုပြုနေရပြီဖြစ်ပါတယ်နော်ဒီကပါလေဆိုတော့အစမကောင်းခဲ့လို့အနှောက်မတေချာသို့သလိုဖြစ်နေရတာဖြစ်တယ်အရှုံးပြောရရင်တော့ဒီအခြေခံပြဿနာကနိုင်ငံရေးပြဿနာဖြစ်ပေမဲ့နိုင်ငံရေးဒီနဲ့ဖြေရှာလို့တဲ့နိုင်ငံရေးစင်တာသဘောထားကတက်မတော်မှာအမှန်တကယ်မရှိဘူးဆိုတာကိုသက်သေပြနေတယ်။အဲဒါကြောင့်နောက်ဆက်တွဲပြဿနာတွေအနှိမ့်ထုံတွေကထပ်ပြက်လာနေရတာလို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကိုဒီမေကွန်ဒီကုနာကိုထွန်းစော်ဖျောသွားတဲ့ထဲမှာကိုကျော်ရှင်မိတဲ့မေကွန်လည်းအကျုံးမြင်သွားမယ်လို့ထင်ပါတယ်ခင်ဗျာ။သူမိထားတာကတော့ဒီလက်မှတ်ထိုးတဲ့ NCA ဖွဲ့တွေ7ဖွဲ့ကနေပြီးတော့10ဖွဲ့ထိတိုးလာပြီးမယ်ရှေ့မတိုးနိုင်ဖြစ်တယ်လားဘာကြောင့်မှလဲတိကျသိချင်ပါတယ်ဆိုတော့ဒါကုနာကကိုကိုထိုးစားဖြည့်သွားပါလေကျွန်တော်နောက်ထပ်တော့ရှစ်တူလေလိုက်ပေါ်ရောက်နေပါလေကိုခမောင်လွင်ဆွေးနွေးမင်းမြန်းလို့ရပါလေခင်ဗျဟုတ်ကဲ့
ဟယ်လိုဘယ်လိုပါလဲ
ကိုခမောင်လွင်ကိုခမောင်လွင်ကြားပါလား
တင်ပ
ါဟုတ်ကဲ့ကျွန်တော်လိုင်းတိတ်မကောင်းလို့ကျွန်တော်ကိုထိုးစားကိုပဲပြန်မေးကြည့်ပါလေခင်ဗျတခုမေးကြည့်တာကအခုပြဿနာတက်လို့ပြောမယ် NLD လက်ထက်မှာပြဿနာတက်လို့ပြောမယ်ဆိုရင် AA ကိစ္စပေါ်လာတဲ့ကိစ္စပါခုနေ့ကတက်မလို့ကုစလေပြောခွင့်ရသူတူပြောသွားတယ် AA နဲ့ပတ်သက်လို့သူတို့ဆွေးနွေးနိုင်မယ်ဒါပေမဲ့ရခိုင်ဒေသမှာတော့အခြေချခွင့်မပေးဘူးဆိုတဲ့သဘောထားတက်မတော်မှာရှိပုံရတယ်ဒီအိတ်တိုင်းပြောသွားပါတယ်ခင်ဗျာကျွန်တော်သိချင်တာကကုထွန်းစော်ကလည်းရခိုင်မျိုးသားကောင်စီရဲ့တွင်မှုတယောက်ဖြစ်တဲ့ခါကျတော့ AA နဲ့ရခိုင်မျိုးသားကောင်စီရဲ့ဆက်ဆက်မှုရောဘယ်လိုရှိပါလဲ AA နဲ့ပတ်သက်လို့ကုထွန်းစော်ရဲ့သဘောထားရောဘယ်လိုရှိပါလဲ
ကျွန်တော်ခုနပြောတဲ့အတိုင်းပါပဲကျွန်တော်တို့နှစ်ဖွဲ့စလုံးကဒီ NCA စာချုပ်လုံတုံးကအတူတကွာပါဝင်ပြီးတော့မှပေါ့နော်အဲ့ဒီလုတ်ခဲ့ကြတယ်စစ်စစ်ညီနိုင်မှုဆွေးနွေးရေးမှာတောက်လျှောက်ပါဝင်ခဲ့ကြပါတယ်ဦးသိန်းစိန်စိုးရလက်ထက်မှာဒီငြိမ်းချမ်းရေးပေါ်ဆောင်ခဲ့စကြရနေ NCCT အဖွဲ့ဝင်ဖွဲ့စည်းအနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်ဆို NCA စာချုပ်ပေါ်လေဒီနောက်ဆုံးဤကုချုပ်ကဏ္ဍမှာဒီအစိုးရတက်မတော်ဘက်ကကျွန်တော်တို့နှစ်ခွဲစလုံးကိုအတိမတ်မပြူဘူးပေါ့နော်ခုနပြောတဲ့ NCCT အဖွဲ့ဝင်16ခွဲတည်းက6ဖွဲ့ကိုအတိမတ်မပြူတဲ့အထက်မှာကျွန်တော်တို့ဒီရခိုင်တဲကကျွန်တော်တို့အဖွဲ့စည်းနဲ့ခုနပြောတဲ့ ULA အဖွဲ့စည်းနဲ့ပါတာပေါ့ဗျာနော်ဆိုရင်နှစ်ဖွဲ့စလုံးကိုအတိမတ်မပြူတဲ့အချိန်ဒီအောက်မှာဒီ NCA ရဲ့ဘောင်ပြင်ပကိုကျွန်တော်တို့ကရောက်သွားတယ်ဆိုဒီနေ့ NLD ဆိုရတက်လာတဲ့အချိန်ဒီအောက်မှာကြားတဲ့ခါကျတော့ကျွန်တော်တို့ ULA အဖွဲ့စည်းကအခုကတိုက်ပွဲပေါ်ဆောင်ရတဲ့အနေအထားကိုရောက်သွားတာပေါ့နော်သူတို့ကလည်းပဲကိုဒေတာမှာကိုအခြေချနေဖို့အတွက်အစီအရာယူမှန်းချက်ရှိတဲ့အတိုင်းသူတို့ဖော်ဆောင်နေတဲ့
သူတို့စီမံကိန်းကိုလက်တွေ့ကြကြလုပ်နေပြီလို့ကျွန်တော်တို့အဲ့တိုင်းပဲမြင်တယ်။ဆိုဒီအခြေအနေကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတဲ့အခါကျတော့တိုက်ပွဲကဒီအမှန်တော့ကျွန်တော်တို့ကနော်အဖို့ဆောင်စရာမလိုတဲ့အခြေအနေအောက်မှာဆိုလို့ရှိရင်တော့အရင်တော့ NCCD ခစ်ကလေးကနေကျွန်တော်တို့ကအတူတကွာအလုံးပါဝင်အောင်လုပ်လိုက်မယ်ဆိုလို့ရှိရင်ဒီလိုမျိုးအခြေအနေကိုရောက်ချင်မှလည်းရောက်နိုင်ပဲလို့ကျွန်တော်ကအဲ့လိုမြင်တယ်
ဟုတ်ကဲ့
ဒီနေ့ကြားတဲ့ခါကျတော့ဒီအခုတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာရတဲ့အခြေအနေအောက်မှာကြတော့ဒီနေ့ NC လမ်းကြောင်းဘက်ကိုလာပါဆိုတဲ့အခြေအနေအောက်မှာတော့ဒါတော်တော်လေးခက်ခဲတဲ့အနေအထားကိုရောက်သွားပြီလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်သရရှင်တူလေလိုက်ပေါ်မှာရှိပါတယ်ကုဆိုးဝေဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာဥထုံးစော်ရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲကျွန်တော်တို့ကဟိုပြည်သူ့စစ်မှန်ပတ်တလို့27ရာစုပြည်လုံးညီလာခံကြီးပေါ့ကျူးကနေကြတာပေါ့ဗျာကျေးဇူးပြုမယ်ဆိုရင်အဲငင်းကြီးအဲ့အပင်မခံရတဲ့ပုံကိုရှိတယ်လို့မကောင်းတက်လို့ရောက်နေတဲ့လူတွေလည်းရှိတယ်ပြီးတော့ပြောကောင်းစားကောင်းလို့ရောက်နေတဲ့တပည့်လည်းရှိတယ်ပေါ့ဆိုတော့အဲအနာတခြားစိတ်တခြားဖြစ်နေသေးတယ်အဲကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါပေါ့လေဟိုကျွန်တော်တို့ဒီဗုဒ္ဓဝင်ရာဇဝင်တွေအဲဗုဒ္ဓဝင်ပေါ့အဓိကတော့ဇတ်တော်တွေမှရှိပါတယ်သဘုံအဆက်ရှိတယ်လို့သဘုံအတုတွေလည်းရှိတယ်ပြီးတော့ကျွန်တော်တို့ဒီပြည်သူစစ်ကြီးကအနှစ်80ဟိုတိုက်ခဲ့တော့တပုံဟိုမြန်မာနိုင်ငံမှာတပုံအစ်စ်တွေကလည်းတစ်ခါတခါမှာဟို290လောက်တိုက်လိုက်တော့အတုတွေဖြစ်သွားတယ်ဆိုတော့ဒီပြက်တာဒီပြက်တာလေးကြောင့်အခုဒီလူတွေဟာဟိုတက်လက်ကြောက်ကအဲတက်ရဲ့တက်လက်ကြောက်ကတပုံလက်ကြောက်ကလက်နဲ့ကင်အားလုံးကိုကြောက်နေရတယ်ပေါ့နော်ဆိုလို့ရှိရင်ကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဟိုတရားမင်းကဟိုဗန်နီကပလိုက်တယ်မပူသေးဘူးဆိုတော့ကျွန်တော်ကအဲကုလသမဂ္ဂငွေရေးတက်အနေနဲ့လာမှဟိုဒီပြေပြေတတမလားငင်းငင်းကငင်းငင်းတက်ဖွဲ့တွေရောက်လာမှပြည်သူတွေတက်တာမလားဆိုပြီးကျွန်တော်ပြည်သူအကျိုးပဲကျွန်တော်ရှေ့ရှုပြီးကျွန်တော်စဉ်းစားနေရပေါ့ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုစိုးဝေကျေးဇူးပါခင်ဗျာဒါကိုစိုးဝေရဲ့သဘောထားအမြင်ဖြစ်ပါတယ်ကျွန်တော်နောက်ထပ် Thrush 2ရဲ့စာပေးဖတ်ချင်ပါတယ်မောင်တက်တနာအမေရိကန်ပြည်အောင်စုကပါငင်းငင်းလုပ်ငန်းစဉ်တွေရှေ့တွန်းနိုင်ဖို့အဓိကဟန်တာဖြစ်နေတာကတက်မတော်ခေါင်းဆောင်တွေကဖြစ်ပြီးတော့အစိုးရအုပ်ချုပ်မှုအောက်မှာမရှိဘဲစင်မြိုင်အစိုးရဘွယ်သူတို့တိကျရက်တည်နေခြင်းအခြေခံဥပဒေပြင်ဆင်လို့မရအောင်လို့လွှတ်တော်တွေထဲမှာစစ်တပ်ကူစလေတွေကိုထည့်သွင်းခြင်းအဖြစ်တနိုင်ငံလုံးပြစ်ခတ်ရက်စီ NC ကိုလက်မှတ်ထိုးအောင်မှာကြောက်ရွံ့နေတာကြောင်းလို့ပဲယူဆပါရတဲ့အထူးဖြစ်တော့စစ်ကောင်းဆောင်တွေအစိုးရအုပ်ချုပ်မှုမရောက်သေး၍ကာလပတ်လုံးစစ်ကောင်းဆောင်တွေရဲ့ညီညာရေးစကားသံတွေအပေါ်မှာတန်တရားဖြစ်နေကြမှာမလွဲပါဘူးတဲ့ဒီချက်တွေဟာညီညာရေးလုပ်ငန်းစဉ်တွေရှေ့တူဖို့အတွက်အစိုးရအတွက်ကြီးမားတဲ့အခက်အခဲတွေလို့ပဲယူဆပါရတယ်ဆိုပြီးဖော်ပြပါရတယ်နောက်ပိုင်းသူရေးထားတဲ့စာရေးရှိပါကျွန်တော်အချုပ်ပြီးတော့ဖော်ပြတာပါဒါကတော့မောင်တက်တနာအမေရိကန်ပြည်အောင်စုကပါကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုထုံးစော်ပဲမေးချင်ပါတယ်ခင်ဗျအစိုးရဘက်မှာရောညီညာရေးလုပ်ငန်းစဉ်တွေမှာတကယ်ကိုသူတို့အတွက်အခက်ကြုံနေပြီလား
ဟုတ်ကျွန်တော်ခုနတင်ပြတဲ့အတိုင်းပါပဲဒီသူ့မှာအခက်အခဲကတော့ဒီတက်မတော်ရဲ့သဘောထားကိုသူကြော်လုံလို့မရဘူးဒီ2008ဖွဲ့စည်းပုံအရသူကတက်ကတက်လုတ်ကိုလုံမယ်အစိုးရကအစိုးရလုတ်ကိုလုံမယ်ဆိုပြီးတော့အဲ့လိုမျိုးဟိုစီးချရတယ်ပေါ့ဗျာနော်ဆိုရင်အဲ့ဒီချိန်ဒီအောက်မှာဒီအခုဒီတောင်ဆန်းစုကြည်အစိုးရကတက်မတော်ရဲ့ဒီစီးရေးလှုပ်ရှားမှုပေါ့နော်စစ်စင်ရေးတွေဟူသမျှမှာသူကဟိုတိုင်းရင်းသားလက်နက်ကတော်လည်းရေးဖွဲ့စည်းတွေကိုဘလောက်ပဲတိုက်တိုက်ပေါ့ဗျာနော်အတုအနေနဲ့ဝင်ပြီးတော့မှတားရာဟန်တာမရှိဘူးအဲဥသိမ်းစိန်စိုးရလက်ထက်တုန်းကဆိုလို့ရှိရင်ဥမာဒီကျွန်တော်တို့ဒီမြောက်ပိုင်းဘက်မှာနော်တိုက်ပွဲပြင်းထန်တဲ့ကာလတုန်းကတော့သူဟိုတားခဲ့တာပဲနော်ဒီနေ့ကျွန်တော်တို့ NLD စိုးရလက်ထက်အခု2016ကနေဒီနေ့အချိန်ကာလတိသူကတားဆီးမှုမလုပ်တဲ့အပြင်ဟိုစစ်စင်ရေးလုပ်ဖို့အတွက်ကိုပါသူကနေပြီးတော့မှအခွင့်ပြုချက်တွေလုပ်ပေးနေတဲ့အနေထားကိုရောက်သွားတဲ့ခါကျတော့ဒီ NLD အစိုးရဟာနေပြီးတော့မှအတက်မတော်နဲ့တသားရေးရှိရဆိုတဲ့အနေထားကိုရောက်သွားတယ်။အဲ့ဒါကြောင့်ဒီ NLD အစိုးရဘက်ကတော့ဆိုတက်ရဲ့နော်ဒီငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာသူကရောင်းမြန်ဟတ်တဲ့ပုံစံမျိုးနဲ့သွားနေရတယ်လို့ကျွန်တော်မြင်တယ်။အမှန်တော့ NLD အစိုးရမှာသူ့မှာငင်းချမ်းရေးမူဝါဒ9ရက်သူ့မှာချထားတာရှိတယ်။ဆိုတက်မတော်ကကိုယ်ဦးစီးချုပ်မှာငင်းချမ်းရေးမူဝါဒသူ့မှာ6ချက်ရှိတယ်။ဆိုဒီအစိုးရရဲ့ငြိမ်းချမ်းမူဝါဒ9ရက်နဲ့တမရကဝေယူစည်းချုပ်ရဲ့ငြိမ်းချမ်းမူဝါဒ6ရက်ဟာမတူကြပါဘူးတိကျစီဖြစ်တယ်။သို့ပေမဲ့လို့လေသူတို့ကငြိမ်းချမ်းလုပ်ငန်းစဉ်ကိုလုပ်ကြတဲ့အခါကျတော့ခုနကတက်ပိုင်းဆိုင်ရာကိစ္စမှာ NLD အစိုးရဘက်ကဘာမှဝင်ရောက်ဆွတ်ဖက်ပြီးတော့မှပြောကြားနိုင်တဲ့အနေအထားမရှိဘူး
။ဟုတ်ကဲ့
။မူဝါဒဆိုရင်အဲ့လိုမျိုးတွေ့ရတယ်။ဒါပေမဲ့စီရေးစစ်စင်ရေးတွေလုပ်တဲ့အခါမှာကြားတဲ့အခါကျတော့သူတို့အစိုးရနဲ့တက်မတော်ဟာတစ်ထက်တည်းသဘောလိုမျိုးကြားသွားတဲ့အခြေအနေအောက်မှာတော့အခုကငြိမ်းချမ်းရေးဆွေးနွေးမှုတွေတော့ကျွန်တော်တို့ဒီစေစေညှိနှိုင်းမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်နေပြီဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျ
ာ။ဒီအစိုးရဟာလူထုကဖြစ်ခဲ့တဲ့အစိုးရလို့မူလကတော့ယုံကြည်ထားခဲ့ပေမဲ့လို့ဒီနေ့သူ့ရဲ့လက်တွေ့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေး ဆွေးနွေးမှုတွေအရာပေါ့နော်ဒီမြေပြင်အခြေအနေကိုသူတားနိုင်စီးနိုင်ခြင်းမရှိတဲ့အပေါ်မှာသူ့ကိုလည်းပဲတက်နဲ့တစ်ဆက်တည်းကြရဲဆိုပြီးတော့မှအဲ့လိုယုံကြည်မှုတွေဖြစ်လာတဲ့အတွက်ဒီဆွေးနွေးမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်မှုတွေရှိနေတာကိုအခုတွေ့ရပါတယ
်ဟုတ်ကဲ့ဆရာ
ကပါလဲဆိုတော့နောက်ဆုံးမှယုံကြည်မှုသွားထိခိုက်တဲ့ပြဿနာပေါ့နော်
ကိုတုံးတော့ဟုတ်ကဲ့ကျွန်တော်အချိန်ကနောက်ထပ်10မိနစ်2မိနစ်လောက်တော့ရပါသေးတယ်ကျွန်တော်နည်းနည်းလေးချုပ်မိကျင်တာကဒီညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ခုနကပြောလို့တက်မလို့က NCA ပေါ်မှာပဲအဓိကခံရက်နေတယ်နောက်တစ်ဖက်မှာ NCA လမ်းကြောင်းကြီးကလက်ရှိမြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ရဲ့အဓိက mainstream လို့ဖြစ်နေတယ်ဒါပေမဲ့အခုဆိုရင်ဝရုမြောက်ပိုင်းဖွဲ့လူကနေပြီးတော့အဆိုပြုလာတာရှိတယ် NCA မဟုတ်တဲ့တခြားလမ်းကြောင်းစဉ်းစားချက်ပေါ့အဲ့ဒါကတကယ်ရောလက်တွေ့ကြရလားကိုထွတ်စွာအမြင်သိကြပါမယ်
ကျွန်တော်မြင်တာကတော့ဒီ NCA လမ်းကြောင်းမှာအပအချမ်းမရှိဘူးဆိုတော့ဒီတက်မတော်ရဲ့တရေတေဝါရကြောင့်ဒီနေ့ငြိမ်းချမ်းဆွေးနွေးမှုတွေကအဟန့်တတွေဖြစ်နေတာဖြစ်တယ်။အဲဒါကြောင့်ဒီ NCA မှာတပအချမ်းမရှိဘူးဆိုတော့တရေတေဝါရကိုစွန့်လွတ်လိုက်ပြီးတော့မှ NCA လမ်းကြောင်းအပြင်ပေါ့နော်ကျွန်တော်တို့တိုင်းပြည်ရဲ့ငြိမ်းချမ်းရေးကိုရှာဖွေလို့ရတဲ့နည်းလမ်းတွေအများကြီးရှိပါသေးတယ်ဆိုတော့ဒီလိုစဉ်းစားမျိုးစဉ်းစားချက်မျိုးအခြေခံအောက်ကနေသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဒီထက်ပြီးမှာပေါ့လို့เนาะတစ်ဆင့်တင်လို့ရမယ့်အနေထားတွေပေါ်ပေါက်လာလိမ့်မယ်လို့ကျွန်တော်မြင်တယ်လက်ရှိ NCA လမ်းကြောင်းကတော့လမ်းလျှော်သွားပြီလို့ကျွန်တော်ကမြင်တယ်ပြန်တက်ဖို့ကိစ္စကိုလည်းတက်မတော်ဘက်ကအတို့အထိမခံဘဲနဲ့တရေသေးဝါရဆိုတဲ့ခါကျတော့ဘယ်လိုပြန်တက်မလဲပေါ့เนาะအဓိကတော့နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့ကဒီ bilateral နှစ်ဖက်သဘောတူညီချက်တွေပေါ့လေနှစ်ဖက်သဘောတူညီချက်ရဲ့စီးရဲတွေရရှိထားတဲ့အခြေခံအောက်မှာနှစ်ဖက်ကအပြန်အလှန်လေးစားလိုက်နာအတိမတ်ပြုပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုတွားရင်လည်းရတာပါပဲအဓိကနိုင်ငံရေးစင်တာရှိကြဖို့ပဲလိုပါတယ်နော်
ဟုတ်ကဲ့
နိုင်ငံရေးစင်တာရှိရင်ကျွန်တော်တို့အဖြေရှိပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒရက်လီလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးထွန်းစောနဲ့ကျွန်တော်တို့ view တော်ရရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျဒရက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လာခွင့်ပေးပ
ါထောက်လို့သူမဆူမုန်းနဲ့အတူကိုသားညို့ဦးစီစဉ်တင်ဆက်တဲ့ဒရက်လီလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် POA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦး
ဂျပန်နိုင်ငံဒိုဂျိုမြို့တော်နာမှာဒီကနေ့လူတစ်ယောက်ကဓားနဲ့လိုက်ထိုးတာကြောင့်အနုသာတစ်ယောက်နဲ့အကြောင်းသူလေးတူဦးသေဆုံးပြီးနောက်ထပ်18ယောက်ထပ်မံတဲ့ဒဏ်ရာရသွားပါတယ်။ကာဝါဆာကီမြို့နာမှာအကြောင်းသားလေးတစ်စုဟာတခြားခီးသည်တွေနဲ့အတူဘတ်စကားမှတ်တိုင်မှာကားဆောင်နေတဲ့အချိန်လက်တစ်ဖက်စီမှာဓားတစ်ချောင်းစီကင်ထားတဲ့လူတစ်ယောက်ကမင်းတို့ကိုငါတတ်မယ်လို့ဩပြီးလူအုပ်ထဲကိုဓားနဲ့ဝင်ထိုးတာပါ။အသက်50ပတ်ဝန်းကျင်အဲ့ဒီလူကလည်းသူ့လေပင်သူဓားနဲ့ထိုးပြီးတော့တတ်တည်သွားတယ်လို့ NHK ဂျပန်ရုပ်သံသတင်းဌာနကပြောပါတယ်။အကျင့်ပြချဆောင်မှုကကာယောဂါစုလို့ဖြစ်နေပြီးဖိနှိပ်မှုလည်းပြင်းထန်လာတဲ့မြောက်ကိုရီးယားနိုင်ငံမှာနိုင်ငံသားတွေဟာဘဝရှင်သန်ရေးအတွက်တာဝန်ရှိသူတွေကိုလက်ထိုးနေကြရတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဒီကနေ့ထုတ်အစီအစဉ်ထဲမှာဖော်ပြထားပါတယ်။မြောက်ကိုရီးယားဆိုရကတော့ဒါဟာနိုင်ငံရေးပြောကပါတဲ့အစီအစဉ်ဖြစ်တယ်ဆိုပြီးပယ်ချပါတယ်။နေ့စဉ်နေ့တိုင်းစားသောက်ရေးအတွက်ရုန်းကန်နေကြရတဲ့လူတွေကိုဖမ်းမယ်၊ထောင်ချမယ်စသဖြင့်တာဝန်ရှိသူတွေကချိန်ချောက်ပြီးငွေညှစ်ကြတယ်လို့အစီအစဉ်မှာဖော်ပြထားပါတယ်။အင်ဒိုနီးရှားအစိုးရတာဝန်ရှိသူ၄ဦးကိုလုတ်ကြံတပ်ဖြတ်ဖို့အကြံစီတစ်ခုနဲ့သမရရွေးကောက်ပွဲပြီးဂျကာတာမြို့တော်မှာပြီးခဲ့တဲ့သတင်းဘက်ကဖြစ်ခဲ့တဲ့အထူးဂရုတွေအကြောင်းအဆက်အဆက်ရှိနေနိုင်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။လုတ်ကြံတပ်ဖြတ်ဖို့ပြစ်မှတ်ထားခံရသူတွေကတော့လူညွှန်းဆိုင်ရာအကြီးအကဲ၊ထောက်လှမ်းရေးအကြီးအကဲ၊ရေချောင်းတော်လှန်ရေးဆိုင်ရာဝန်ကြီးနဲ့သမရဂျိုကိုဝီဒိုတို့ရဲ့အထူးအကြံပေးပုဂ္ဂိုလ်တို့ဖြစ်တယ်လို့ရဲချုပ်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းပြည်နယ်တို့မှာ HIV ရောဂါပိုးအကြီးအမားဆုံးပြန့်နှံ့ကူးစက်နေပြီးကလေးငယ်အများစုဖြစ်တဲ့လူပေါင်း900ကျော်လွန်ခဲ့တဲ့တစ်လအတွင်းရောဂါပိုးကူးစက်ခံခဲ့ရပါတယ်။ဒီအခြေအနေကိုတုံ့ပြန်လှုပ်ဆောင်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကကြွမ်းကျင်သူတွေပါတဲ့ပူးတွဲအဖွဲ့တစ်ဖွဲ့ဒီကနေ့မှပဲပါကစ္စတန်ကိုရောက်သွားကြပါပြီခင်ဗျာ။
တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်မကမှစုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီတိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလာမီတာ190 kHz 1905ရုကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းမစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှံလောပါ
This program has come to you from the Voice of America, Washington.